Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ25ရက်ဗုဒ္ဓဟူးနေ့ညဖက်9:30နာရီအစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ25/32တို့ကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်တော့ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်လင်းပါ။မြန်မာနိုင်ငံရဲ့သတင်းတွေမှာတော့ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေကြားကလွတ်တော်ရွေးကောက်ပွဲတွေဒီနေ့ပဲဆုံးသက်ပြီးမကြာခင်မဲတွေစတင်ယူထွက်တော့မှာဖြစ်ပါတယ်။လောင်နိုင်ငံမှာရေကာတာပြေကျက်မှုကြောင့်အခုချိန်ထိအတိပြုနယ်နဲ့သေဆုံးသူရေအတွက်19ဦးထိရှိနေပြီးလူပေါင်းရာနဲ့ချီပြောင်းဆုံးနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်နေတဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆွဆွဲပြောဆိုမှုတွေမှာအတုံးအောင်မမမိစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပြန်လည်တုံ့တက်နေတဲ့ဆိုတဲ့သတင်းမှာကတော့
And we know that there's a religious connection there. It's incredibly important that we're careful in the language that we use.
American နိုင်ငံခြားရေးဝန်ကြီး Mike Pompeo ပြောသွားတာပါရှင်။အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင် American နိုင်ငံခြားရေးဌာနမှာကျင်းပတဲ့မြန်မာနိုင်ငံရဲ့ဘာသာလေးလွတ်လပ်ခွင့်ဆိုင်ရာဆွေးနွေးပွဲအကြောင်းမင်းမြန်တင်ပြခြင်းနဲ့မြန်မာနိုင်ငံမှာသတင်းမီဒီယာသမားတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုမှုတွေတိုးလာနေတဲ့အကြောင်းတွေကြားမှာပါ။ဒုတိယပိုင်းမှာတော့တင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးတုံ့သက်ချက်နဲ့အခကြားသတင်းလာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညဖဲနောက်ဆုံးသတင်းတွေကိုကွန်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင
်ပါကစ္စတန်နိုင်ငံမှာမဲဆန္ဒရှင်106သန်းနီးပါးမဲပေးခဲ့ကြပြီးအကြမ်းဖက်မှုတွေကြုံရတဲ့လွတ်တော်ရွေးကောက်ပွဲတွေဒီနေ့ဆုံးသက်ခဲ့ပြီးနောက်မကြာခင်မဲတွေကိုစတင်ရွေးထွက်တော့မှာဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲမှာမဲဆန္ဒရှင်တွေစတင်မဲပေးပြီးနိုင်ပိုင်းကျန်မှာပဲနိုင်ငံနောက်တော်မင်းကမဲယုံတစ်ခုရှိပောက်ကွဲမှုဖြစ်ရမှာတော့လူဆုံး31ယောက်ထဲမှာနေသေဆုံးပြီး40လောက်တန်ရသွားပါတယ်IS is then so ဘက်ကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တာပါတရားပြည့်ရတစ်ခုဖြစ်ဤဝန်နိုင်ငံနဲ့နေဆက်ဘလူးချစ်စတန်ပြည်နယ်ကလူသူလမ်းဝေးရဲ့ဒေသထဲမှာပဲမဲယုံဝန်ထမ်းတွေနဲ့လုံခြုံရေးတပ်ဖွဲ့တွေလိုက်ပါလာတဲ့ရင်းနှီးတစ်ခုကိုတနတ်သမားတွေချုံကိုတက်ခတ်တာခံခဲ့ရကြောင်းလဲစစ်တပ်ပြောဝင်ကပြောပါတယ်တက်ခတ်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်3ယောက်နဲ့မဲယုံတာဝန်ရှိသူအရသာတူတင်ဆောင်ပြီးလုံခြုံရေးတပ်ဖွဲ့ဝင်10ဦးပါဝင်စုစုပေါင်း14ဦးတန်ရရခဲ့တာပါပါကစ္စတန်နိုင်ငံတခြားနေရာတွေမှာလည်းဒီနေ့ရွေးကောက်ပွဲအတွင်းပြည်ပနိုင်ငံရေးပါတီတွေကြားသူတို့တန်ရုံတက်ခတ်မှုတွေကြောင့်လူနှစ်ဦးတည်းမနဲ့တည်ဆုံပြီးအများပြားတန်ရရခဲ့ကြောင်းလည်းရဲတပ်ဖွဲ့ကတည်ပြပါတယ်။ကွတ်တပ်မျိုးမှာပဲဒီလန်ဆမ်မိတ်နှုံးကရွေးကောက်ပွဲမဲဆွယ်စည်းရုံးလှုပ်ရှားမှုတစ်ခုကိုပြင်းထန်တဲ့ဒေကန်ဘုံခွဲတက်ခတ်မှုကြောင့်ပြည်နယ်လွတ်တော်ကိုယ်စားလှောင်းတူပါဝင်လူပေါင်း150တယောက်တည်ဆုံသွားပါတယ်။ဒီတက်ခတ်မှုမှာလည်းအစစ်စူချောက်ဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့တာပါ။ပြစ်ကတ်တင်နဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေတပ်ပြည်မှာဩဇာကြီးမဲ့စစ်တပ်ကဂျောင်းဝင်ဆွတ်ဖက်နေတယ်ဆိုတော့ဆွဆွဲချက်တွေထွက်ပေါ်ပြီးနောက်မှာပဲပါကစ္စတန်မှာလွတ်တော်ရွေးကောက်ပွဲတွေဒီနေ့စတင်ခဲ့တာပါရွေးကောက်ပွဲမှာတော့ဝန်ကြီးချုပ်ဟောင်းနော်ဝက်ရှာလေးဖြစ် PMLN ပါတီနဲ့အချင်းပြတ်ခြားဆမှုတွေကိုတက်ပြက်ပြီးလူမှုဖူလုံရေးဦးစားပေးတိုင်းပြည်တစ်ခုဖြစ်တည်ဆောက်ဖို့ကတိပြုထားတဲ့နာမည်ကျော်ခရစ်ကတ်အားကစားသမားဟောင်းအမရန်ခန်ဦးဆောင်တဲ့ PTI တို့ကအထူးအရှင်းပြနေကြတာဖြစ်ပါတယ်
စီးရီးယားနိုင်ငံတောင်ပိုင်းမှာဒီကနေ့ဗုဒ္ဓဟူးနေ့စစ်သွေးကြွတွေရဲ့အသေးခံဘုံးခွဲမှုနဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံး38ယောက်သေဆုံးခဲ့ရပါတယ်။ဆဝေးကြားမြို့တဲ့ကဈေးတစ်ခုနဲ့လူစီကားရာရှင်ပြင်းဤတို့မှအသေးခံဘုံးခွဲသမားတွေဖောက်ခွဲတိုက်ခိုက်ခဲ့ကြပါတယ်။အစိုးရလိုလားတဲ့တပ်ဖွဲ့တွေနဲ့အစ္စလာမစ်အစွန်းရောက် IS တိုက်ခိုက်ရေးသမားတွေကြားကြီးရွာတွေအနီးမှာလည်းတိုက်ပွဲဖြစ်ခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။အစ္စလာမစ်အစိုးရ IS အဖွဲ့ကဆီးရီးယားနဲ့အီရတ်နိုင်ငံတဲကသူတို့ထိန်းချုပ်ခဲ့ရာဒေသအများအပြားကိုလက်လွတ်လိုက်ရပြီးဖြစ်ပေမဲ့ဆီးရီးယားနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတချို့ကိုတော့ထိန်းချုပ်ထားဆဲဖြစ်ပါတယ်။ဒီသတင်းဖတ်တဲ့အတွက်မှာပဲစစ်သွေးကြွတွေထိန်းချုပ်ထားရာဒေသတချို့ကိုဆီးရီးယားတပ်ဖွဲ့တွေကပြန်ပြီးတော့သိမ်းပိုက်ခဲ့ပါတယ်။အထူးသဖြင့်တော့အစ္စရေးတို့သိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်အနီးကဆဝေးထားမြို့ရဲ့အနောက်ဖက်ဒေသကိုသိမ်းယူခဲ့တာဖြစ်ပါလိမ့်ရှင်။
လောင်နိုင်ငံတောင်ပိုင်းမှာတရရနေုံကရေကာတာပြေကျမှုကြောင့်အခုချိန်ထိအတိပြုနယ်နဲ့တိုက်စုံမှုရေတွဲဟာ19ဦးထိရှိနေပြီးလူပေါင်းရာနဲ့ချီပျောက်ဆုံးနေစေဖြစ်တယ်လို့ထောက်ချီရဒေသခံတွေလည်းအိုးမဲ့အိမ်မဲ့ဖြစ်နေရပါတယ်။အတာဖုတ်ပြင်းနဲ့ဆပီယန်စနန်းတော်ရေကာတာတင်းလာနေနောက်မိုင်းလုံးကပြေကျရမှာတော့ကုဗမီတာ3,000လောက်ပမာဏရှိတဲ့ရေတွေဟာလူနေရပ်ကွက်တွေထဲစီးဆင်းပြီးရာချီရဲ့အိမ်တွေရေနောက်မျောပါခဲ့ရတယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးကြရတာပါ။ပြေကျမျိုးတော့တောင်ဘက်ကီလိုမီတာ950အကွာမှာရှိတဲ့ရေကာတာကျိုးပေါက်မှုကြောင့်အိုးမဲ့အိမ်မဲ့ဖြစ်ရတဲ့စုစုပေါင်း6,600ရှိကြောင်းလည်းအစိုးရပိုင်းတရင်ကဖော်ပြပါရယ်လောက်က ူညီကစားရေးလုပ်ငန်းတွေအတွက်အရေးပေါ်ကစားရေးပေါ်တဖွဲ့ကိုလည်းတောက်ကိုရီးယားသမ္မတမွန်ဂျေအင်းကလာအိုနိုင်ငံကိုဆီလွတ်ခဲ့တာပါ။မီကာဝါ430ထုတ်လုပ်နိုင်မဲ့ရီယားလက်စစ်ထုတ်လုပ်ရေးရေကာတာစီမံကိန်းကိုတော့တောက်ကိုရီးယားနိုင်ငံက SK Engineer နဲ့ဆက်လုပ်ရေးကုမ္ပဏီကိုရီးယား Western Power ကုမ္ပဏီတို့နဲ့အတူထိုင်းနိုင်ငံကလက်ဗူရီလက်စစ်ထုတ်လုပ်ရေးကုမ္ပဏီလာအိုနိုင်ငံကအစိုးရပိုင်း LHSC တို့ဖက်ဆက်တည်ဆောက်ခဲ့တာဖြစ်ပါတယ်။ American Dollar တန်းတစ်ထောင်လောက်ကုန်ကျခံတည်ဆောက်ထားတဲ့ရေကာတာကိုတော့ရှင်းနေတဲ့နောက်ဆုံးထားအပိတ်တ်ဖို့ရည်ရွယ်ထားတာပါ။မူတီထန်စွာရွာသွန်းမှုရောက်ရေကာတာအန်ဒီရရှိတဲ့ချင်းရင်ကျုံနေရပြီးတန်းချင်း9000လောက်ရှိတဲ့ရေတွေစပီယံမြစ်ထဲကိုအလုံးရင်းနဲ့စီးဆင်းတဲ့ညောင်းလေတင်းလန်နေညာကပြုံမကျလေနိုင်ပိုင်းလိုမှဖက်ဆက်လုပ်ငန်းကစားတဆောင်ထုတ်ပြန်သတိပေးခဲ့ပါတယ်။
green နိုင်ငံမှာအရှိန်မြင့်မြန်နဲ့ပြန့်နှံ့ခဲ့တဲ့မီးလောင်မှုကြောင့်အနည်းဆုံး84ဦးသေဆုံးခဲ့ရပြီးရှာဖွေကယ်ဆယ်ရေးအဖွဲ့တွေကတော့မီးလောင်ထားတဲ့ကားတွေနဲ့အိမ်တွေကိုဆက်ပြီးတော့စစ်ဆေးရှာဖွေနေကြပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့ဟာတနိုင်ငံလုံးဝန်ထဲကြေကွဲပွင့်နေ့လည်းဖြစ်ပါတယ်။ဝန်ကြီးချုပ်အလက်စစ်ဆီပရက်စ်ကမနေ့အင်္ဂါနေ့တုန်းကတနိုင်ငံလုံးဝန်ထဲကြေကွဲပွင့်နေ့အဖြစ်သုံးရက်တာသတ်မှတ်ကြောင်းကြေညာထားတာပါ။ဧသင်မြို့တော်အနီးကရာဖီနာစိတ်ကန်အနီးအစိုးရဆုံးမီးပြန့်နှံ့လောင်ကျွမ်းခဲ့တာမှာလူအများအပြားကတော့ပင်လယ်ကမ်းခြေဘက်ကိုထွက်ပြေးပြီးမီးပေးလွတ်ဖို့ပင်လယ်ထဲကိုဆင်းခဲ့ကြရပါတယ်။လူပေါင်း900ကျော်ကိုမော်တော်ဘုတ်တင်နဲ့ကယ်တင်ခဲ့ရပါတယ်။လူပေါင်း100နီးပါးကိုတော့ဆေးရုံတွေမှာကုသပေးနေရပြီးအများစုကတော့မီးလောင်ထံရရထားတာပါ။ပျောက်ဆုံးသူအရေအတွက်ကိုတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူး။ပူပြင်း6တွေ့တဲ့ရာသီဥတုအခြေအနေမှာလေပြင်းလာကြောင်းမီးကမြန်မြန်ပြက်နှံ့ကူးဆက်လောင်ကျွမ်းခဲ့တာပါမီးကျွမ်းမီးကျန်တွေကိုမီးသတ်သမားတွေနှိမ့်သက်နေရဆဲဖြစ်ပြီးဒီကနေ့ဗုဒ္ဓဦးနေ့မှာတော့မိုးရွာလာနိုင်ပါတယ်လို့လည်းမိုးလေဝသပညာရှင်တို့ကခန့်မှန်းထားပါတယ်ရှင
်ဗီယိုရီအမေရိကန်တန်ညဘက်မြန်မာဝသအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ
်။ View American တမန်ပါပိုင်းစီစဉ်ရဲ့ပုံထိုးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။American Teleton နိုင်ငံရေးဆက်ဆံရေးကော်မတီရဲ့ဒီနေ့ကျန်းမာရေးတွင်နိုင်ငံခြားရေးဝန်ကြီး Mike Pompeo ဟာပြီးခဲ့တဲ့သတင်းပတ်သက်သမ္မတ Donald Trump နဲ့ရုရှားသမ္မတ Vladimir Putin တို့ရဲ့ထိပ်သီးတွေ့ဆုံမှုအပါအဝင် American ရုရှားဆက်ဆံရေးနဲ့ပတ်သက်လို့ထွက်ဆိုလိုက်ပြန်လို့မျှော်လင့်ရပါတယ်။ Finland နိုင်ငံ Helsinki မြို့က American ရုရှားထိပ်သီးဆွေးနွေးပွဲဟာအင်တာနက်မှာအရေးကြီးတယ်လို့ကဘာကြီးတွေအကျိုးရှိမဲ့ဆွေးနွေးမှုဖြစ်ကြောင်းလည်းကျန်းမာရေးမတိုင်ခင်မနေ့ကပဲဝန်ကြီး Pompeo ကပြောဆိုထားတာပါ။ထိပ်သီးဆွေးနွေးပွဲပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာတော့2016 American သမ္မတရွေးကောက်ပွဲမှာရုရှားကကြောင်းဝင်ဆုပ်ပကြောင်အမေရိကန်ထောက်လိုင်းတိုင်ဝမ်ရဲ့တုံ့တက်ချက်ပေါ်ရုရှားသမ္မတကငြင်းဆန်ခဲ့တာကိုသမ္မတထရန့်ကလက်ခံတဲ့သဘောထားမျိုးပြောဆိုခဲ့တာဖြစ်ပါတယ်။ဒင်းစာရှင်းလင်းပွဲမှာပဲသမ္မတထရန့်ကိုရွေးကောက်ပွဲမှာအနိုင်ရစေခြင်းကြောင့်လဲရုရှားသမ္မတကပြောခဲ့တာပါ။သမ္မတထရန့်ရဲ့မချက်ပေါ်ဝေဖန်မှုတွေအကြီးကျယ်ထွက်ခဲ့ပြီးဝါရှင်တန်ကိုပြန်ရောက်လာပြီးတဲ့နောက်မှာတော့အမေရိကန်ထောက်လိုင်းတိုင်ဝမ်ရဲ့တုံ့တက်ချက်ကိုလက်ခံကြောင်းပြောခဲ့သလိုသူ့ရဲ့မဲဆက်စည်းဝေးပွဲနဲ့ရုရှားတို့ကြားပတ်သက်မှုမရှိကြောင်းနဲ့ရုရှားရဲ့ဆုတ်ဖက်မှုကြောင့်ရွေးကောက်ပွဲရလဒ်ပေါ်တက်ရောက်မှုမရှိကြောင်းအရင်ကပြောဆိုခဲ့ပူးတာတွေကိုလည်းသမ္မတထရန့်ကထပ်မံပြောဆိုခဲ့ပါတယ်။ခွနပတ်တက်သူရဲ့လူလူသဘောထားစစ်တမ်းအစ်စ်မှာတော့သမ္မတထရန့်ကိုအချက်ခံတဲ့သတင်းချက်လက်မျိုးရုရှားအစိုးရကရရှိထားတယ်လို့ယုံကြည်ခဲ့သူ51ရာခိုင်နှုန်းရှိနေပြီး35ရာခိုင်နှုန်းကတော့လက်မခံကြောင်းသဘောထားပေးခဲ့ကြပါတယ်။အမေရိကန်နဲ့ရုရှားထိပ်သီးဆွေးနွေးပွဲအောင်မြင်မှုမရှိကြောင်းသဘောထားပေးသူကတော့52ရာခိုင်နှုန်းရှိနေပြီး28ရာခိုင်နှုန်းကတော့အောင်မြင်ကြောင်းသဘောထားပေးခဲ့ကြတယ်လို့ရုရှားအတွက်အောင်မြင်မှုအဖြစ်ယုံကြည်သူကတော့83ရာခိုင်နှုန်းထိရှိပြီးမယုံကြည်သူကတော့100ရာခိုင်နှုန်းရှိတာတွေ့ရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ယွန်ကာတို့ဒီကနေ့ဗုဒ္ဓဟူးနေ့တွေ့ဆုံတဲ့အခါမှာတော့သွင်းကုန်စည်းချက်ခွန်ကိစ္စကိုထိတ်တန့်ဦးစားပေးဆွေးနွေးကြမှာပါ။ဥရောပကားရီအပေါ်ပြစ်ဒဏ်ခတ်အခွန်တိုးကောင်မဲ့အရေးဆိုင်ငံ့ထားစေဖို့အမေရိကန်သမ္မတကိုနားချစည်းရုံးပြီးအမေရိကန်နဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးစစ်ပွဲကိုရှောင်ရှားနိုင်ဖို့မျှော်လင့်ချက်နဲ့ဥရောပကောင်စီအကြီးအကဲဝါရှင်တန်ကိုလာရောက်ခဲ့တာပါ။ဥရောပကားရီအပေါ်အခွန်တိုးကောက်မယ်ဆိုရင်တော့ဂျာမနီရဲ့ကားထုတ်လုပ်ရေးကဏ္ဍကိုအထည်နာစေမှာဖြစ်ပါတယ်။တမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အမေရိကန်ဘက်ကတိုးမြင့်ကောက်ခံနေတဲ့ကြီးလေးတဲ့အခွန်ထပ်တောင်းမှပုံများမှာဖြစ်ပါတယ်။အမေရိကန်ရဲ့ကုန်သွယ်ဖက်တွေအပေါ်အခွန်တိုးမြင့်ကောက်ခံဖို့ချင်းချောက်ထားတဲ့အမေရိကန်သမ္မတထရန့်ကတော့မနေ့အင်္ဂါနေ့ညနေပိုင်းမှာနှစ်ဖက်သဘောတူညီချက်ထွက်ပေါ်လာရေးအပေါ်တိတ်ပြီးမျှော်လင့်မထားတဲ့ပုံစံမျိုးပြောဆိုပါတယ်။ အမေရိကန်နဲ့ဥရောပသမ္မဂတို့နှစ်ဖက်စလုံးကအခွန်ကောက်ခံမှုကုန်သွယ်ရေးအတားအဆီးနဲ့အစိုးရရဲ့ပံ့ပိုးမှုတွေအလုံးကိုဖယ်ရှားရမှာဖြစ်တယ်လို့မနေ့အင်္ဂါနေ့နောက်ပိုင်းမှာအမေရိကန်သမ္မဂက Twitter လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ညီစွမ်းမှုရဲ့လို့ဆွဆွဲထားတဲ့ Playboy Model အမျိုးသမီးကိုငွေပေးတင်မတင်ကိစ္စအတွက်သမ္မတနဲ့သူ့ရဲ့ကိုယ်ပိုင်ရှင်းနဲ့ Michael Cohen တို့ဆွေးနွေးခဲ့ကြတဲ့အသံမှတ်တမ်းတစ်ခုကိုအမေရိကန်ရုပ်သံ CNN ကမနေ့ကပဲထုတ်လွှင့်လိုက်ပါတယ်။သမ္မတရွေးကောက်ပွဲမှာထရန့်ရှင်းပြနေတဲ့2016ခုနှစ်တည်းတုန်းကဆွေးနွေးမှုကိုရှင်းနေဖြစ်တဲ့သူကလျှို့ဝှက်အသံဖန်ထားတဲ့မှတ်တမ်းကိုတော့ Cohen ရဲ့ကိုယ်ပိုင်ရှင်းနဲ့ Lanny Davis က CNN ကိုတုံ့ဝင်ပေးလိုက်တာပါ။Playboy Model အမျိုးသမီး Karen McDougal ရဲ့ညီစွမ်းမှုကြောင့်ဆွဆွဲချက်ပေါ်မှာတော့သမ္မတ Trump ကတတိယလဲညင်းဆန်ထားပါတယ်။မီဒီယာလုံခြုံရေးတစ်ခုဖြစ်တဲ့ American Media ကို Model အမျိုးသမီးကဒေါ်လာ3000ဝန်းနဲ့သူ့ဇာတ်လမ်းကိုရောင်းခဲ့ပူပေမဲ့သမ္မတနဲ့ညီစွမ်းမှုကြောင့်ဆွဆွဲထားတဲ့ဇာတ်လမ်းကိုတော့ပုံနှိပ်ဖော်ပြတာမျိုးမရှိခဲ့ပါဘူး။ရှင်နေကိုရင်က Trump ရဲ့မိတ်ဆွေလည်းဖြစ် American Media လုံခြုံရေးရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ David Pecker ကိုရင်းနှီးပြောဆိုထားပုံရတဲ့ခတ်တူတူအတန်းဖိုင်ထဲမှာတော့အချက်လက်တွေလွှတ်ပြောင်းပေးနေအောင် Committee တစ်ခုအသိဖွင့်ဖို့လိုမယ်ကြောင်းဆွေးနွေးထားပါတယ်။တန်ဖိုင်ထဲမှာပဲငွေဘယ်လောက်ပေးမလဲပေးဖို့လိုမလဲဆိုပြီးသမ္မတထရန့်ကမေးမြန်းခဲ့တာကြားရတယ်လို့ငွေသားနဲ့ပေးချေကောင်ပေးချေကိုကိစ္စကိုဆွေးနွေးခဲ့ပေမဲ့ပေးသင့်မပေးသင့်ပြောခဲ့သလားဆိုတာကတော့တော်တော်ကိုယ်ကိုယ်မကြားပါဘူး
။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေဂျိုဒုလွတ်တင်စခန်းကအဓိကနေရာတွေကိုဖျက်သိမ်းနေတဲ့ဂျိုဒုတပ်ပုံတွေထွက်ပေါ်လာခဲ့ပြီးနောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကချီးကျူးစကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအခြေအနေကိုလေ့လာဆောင်ကြည့်သုံးသပ်နေတဲ့အမေရိကန်ခြေဆိုင် 38 North အဖွဲ့ကဂျိုဒုတပ်ပုံတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒီလိုဖြုတ်သိမ်းနေတဲ့အပေါ်အသိအမှတ်ပြုတယ်လို့သမ္မတထရန့်ကပြောကြားခဲ့တာဖြစ်ပါတယ်ဒီကနေ့ညပိုင်းနောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့မသိငိထိုက်တို့ကကြေညာပေးခဲ့တာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com နဲ့ Facebook ဆာမျက်နှာ VOA Barmis News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီတည်းအနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်နေတဲ့ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်လင်းတုတ်တင်မှုဖြစ်တဲ့ဘာသာရေးအရာရှင်လင်းတုတ်တင်မှုဖြစ်တဲ့ဆိုရဲဆွဆွဲပြောဆိုမှုတွေမှာအတုံးအနှုံးမမမိစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပြန်လည်တုံ့တက်နေကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုက VOA ကိုပြောပါရယ်ဝန်ကြီးပေါ်ပီယိုကိုနိုင်ငံခြားရေးဌာနမှာ VOA သတင်းထောက်နစ်ချင်းကပြီးခဲ့တဲ့သတင်းမှအတွင်တွေ့ဆုံမေးမြန်းထားတာကိုကုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟယ်စင်ကီမြို့မှာပြီးခဲ့တဲ့သတင်းပတ်ကပြုလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲကိစ္စအပါအဝင်မြန်မာနိုင်ငံကရိုဟင်ဂျာအရေးတရုတ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်စတဲ့အကြောင်းအရာအတော်များများကိုနိုင်ငံခြားရေးဌာနဆိုင်ရာ VOA သတင်းတောက်နီကီချင်းနဲ့တွေ့ဆုံမင်းမြန်းစဉ်အကြေတဝင့်အရှင်းလင်းပြောကြားခဲ့တာပါအဲ့ဒီတွေ့ဆုံမှုတွေကအစိတ်ပိုင်းတချို့ကိုအခုတင်ပြပေးမှာဖြစ်ပါတယ
် Under ethnic cleansing against the Rohingya MuslimsWith the Buddhists being the majority
ဘုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းတုတ်တင်မှုတွေပြုလုပ်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့တချို့ကဒါဟာဘာသာရေးအရတုတ်တင်ရှင်းလင်းမှုပုံစံမျိုးပြောဆိုနေရတယ်ရှိပါတယ်။တစ်ချိန်တည်းမှာပဲလူတက်တယ်ဆိုတာတခြားဘာသာတရားတွေလိုပဲဘုဒ္ဓဘာသာဝင်တွေအတွက်ဆိုးရွားတဲ့လုပ်ရပါ။ရိုဟင်ဂျာပြည်ပခါဟာဘာသာရေးအရရှင်းလင်းတုတ်တင်မှုလို့ဝန်ကြီးအနေနဲ့သတ်မှတ်ပါမလား။
Well, the State Department made a decision at the end of last year to make the important statement.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်လို့အရေးကြီးတဲ့ကြေညာချက်တရားထုတ်ပြန်ဖို့နိုင်ငံရေးဌာနအနေနဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆုံးဖြတ်ချက်တရားချခဲ့ပါတယ်။ဒါဟာဘာသာရေးနဲ့ဆက်နွယ်မှုရှိနေတယ်ဆိုတာလဲကျွန်တော်တို့သိထားပါတယ်။ဒီကိစ္စမှာအတုံးအနှုံးကိုကျွန်တော်တို့အင်မတန်သတိထားရပါတယ်။ဒါကိုဆက်ပြီးသုံးသပ်သွားပါမယ်။ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာနိုင်ငံရေးဌာနလုပ်ငန်းတွေရဲ့အချက်အခြာကိစ္စဖြစ်ပါတယ်။ကျွန်တော်တို့လုပ်သမျှလုပ်ငန်းအားလုံးအတွက်လည်းဒီကိစ္စကိုဦးစားပေးဆောင်ရွက်ပါတယ်။ဒါကြောင့်အာရှတိုက်အတွင်းမှာဖြစ်တဲ့ကိစ္စတွေဟာလည်းချင်းချင်းအဖြစ်ရှိမနေပါဘူး
။ Would you consider a comprehensive arms embargo and more targeted
မနက်ငယ်ပေါ်လက်နက်တင်ပို့ခွင့်ပိတ်ပင်တားမြစ်တဲ့အရေးယူမှုမျိုးနောက်ပြီးတော့ရိုဟင်ဂျာအရေးကိစ္စမှာပါဝင်ပတ်သက်နေတဲ့သဘောထားပြင်းထန်တဲ့မြို့စစ်ကောင်ဆောင်တွေအတွက်ဗနာရေးအရာပြစ်မှတ်ထားအရေးယူရာမျိုးချမှတ်ဖို့အစီအစဉ်ရှိပါသလား။
I don't want to get out ahead of the president on this, but you should know we take these issues incredibly seriously, and your viewers should know that as well.
ဒီကိစ္စမှာသမ္မတရှိကကြုံပြီးကျွန်တော်ကြုံမပြောချင်ပါဘူး။ဒါပေမဲ့ဒီကိစ္စကိုကျွန်တော်တို့အနေနဲ့အင်မတန်အလေးထားဆောင်ရွက်နေတယ်ဆိုတာကိုသိစေချင်ပါတယ်။လက်ရှိအစိုးရကလုပ်နိုင်တဲ့ကိစ္စအများအပြားကိုထည့်သွင်းစဉ်းစားနေပါတယ်။မြန်မာဘက်ကဒီကိစ္စမှာလမ်းကြောင်းပြောင်းဆောင်ရွက်တာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။အဲ့ဒီလိုလမ်းကြောင်းပြောင်းတဲ့ပုံစံအခုအချိန်ထိတော့မတွေ့ရသေးပါဘူး။ နောက်ပြီးတော့အခုလုပ်နေတာတွေဟာလက်ခံလို့မရဘူးဆိုတာကိုအားလုံးနားလည်သဘောပေါက်စေလို့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စအတွက်လုပ်နိုင်တဲ့နည်းလမ်းတွေအများအပြားကိုစဉ်းစားလှုပ်ဆောင်နေတယ်ဆိုတာသိစေချင်ပါတယ
်။ In China, the State Department's International Religious Freedom Report documented
American နိုင်ငံသားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာတရုတ်အစိုးရကဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေအပေါ်ဖိနှိပ်ချုပ်ချယ်တဲ့အကြောင်းဖော်ပြထားပါတယ်။ပထမဆုံးအနေနဲ့အဲ့ဒီထဲကချို့ဟာခွဲထွက်ရေးသမားတွေဖြစ်တဲ့ဆိုတဲ့တရုတ်အစိုးရရဲ့ပြောဆိုချက်တွေကိုဝန်ကြီးအနေနဲ့ဘယ်လိုတုံ့ပြန်လုပ်ပါသလဲ။ဒုတိယချက်အနေနဲ့အဲ့လိုဖိနှိပ်ချုပ်ချယ်မှုတွေမှာပါဝင်ပတ်သက်နေတဲ့တရုတ်အရာရှိတွေအပေါ်ခီးသွားလာခွင့်ပိတ်ပင်တာအမေရိကန်မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုဗန်နာရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးထိန်းချုပ်တာမျိုးတွေလုပ်ဆောင်ဖို့အစီအစဉ်ရှိပါသလား။
So the State Department has made clear that with respect to this issue we think they're on the wrong side of religious freedom.
ဒီအစိုးရဟာဒီကိစ္စမှာမှားယွင်းတဲ့ဘက်မှာရှိနေတယ်လို့ကျွန်တော်တို့ထင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်မှုနဲ့ဆက်နွယ်တဲ့နိုင်ငံဖြစ်တာကြောင့်ကျွန်တော်တို့စိုးရိမ်တဲ့နိုင်ငံဖြစ်တယ်ဆိုတာကိုနိုင်ငံရေးဌာနကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်ရတဲ့အခြေအနေကိုရောက်နေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံအပါအဝင်နိုင်ငံအတော်များများနဲ့စီးပွားရေးစီးရေးနိုင်ငံရေးအပါအဝင်အကြောင်းအရာအတော်များများအတွက်ကြေကြေပြန့်ပြန့်နဲ့နဲ့ရှုပ်ထွေးတဲ့ဆက်ဆံရေးတွေရှိနေတာပါအမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်လိုအခြေခံကျတဲ့လူခွင့်ရေးကိစ္စကိုကျွန်တော်တို့ထိတွေ့ဆက်ဆံတဲ့နိုင်ငံတိုင်းနဲ့ဆွေးနွေးတဲ့အခါထက်သွင်းဆွေးနွေးတယ်ဆိုတာကိုခင်ဗျားတို့ပြည်သက်တွေအားလုံးသိစေချင်ပါတယ်ဒါကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုက VOA သတင်းတောက်နီကီချင်းနဲ့တွေ့ဆုံမင်းမြန်းစဉ်ဖြေကြားသွားခဲ့တာတွေပါဝန်ကြီးပွန်ပေယိုဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကိစ္စတွေအတွက်အမေရိကန်နိုင်ငံသားရေးဌာနရဲ့လှုပ်ဆောင်မှုတွေကိုပထမဆုံးအကြိမ်ဖြစ် VOA အတံလွင့်ဌာနနဲ့တွေ့ဆုံပြီးရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်သောတာရှင်များရှင်မြန်မာနိုင်ငံတွင်အစ္စလာမ်နဲ့ခရစ်ယာန်ဘာသာဝင်တွေအထူးသဖြင့်ဘာသာရေးအကြခွဲခြားဆက်ဆံခံရကြောင်းအမေရိကန်နိုင်ငံခြားရေးဌာနမှကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညှိနှိုင်းခမ်းမတက်ရောက်သူကိုစလဲရီကဆွေးနွေးခဲ့ကြပါတယ်။တိန်းနဲ့ချီထွက်ပြေးရတဲ့ရိုဟင်ဂျာပဋိပက္ခမငြိမ်းသေးတဲ့ကချင်ပြည်ရင်းကစစ်တွေဟာဘာသာရေးခွဲခြားမှုတွေကိုအခြေတည်ဖြစ်လာတာလို့လည်းပြောဆိုပါတယ်။ရိုဟင်ဂျာကိုစလဲအဖြစ်ဖိတ်ကြားခံရတဲ့2010ရွေးကောက်ပွဲအနေအရပူသီးတော်မျိုးနဲ့ကိုစားပြုလွတ်တော်အမတ်ဟောင်းဦးရွှေမောင်ကိုမတ်တင်ငင်ထိုက်ကဆက်သွယ်မေးမြန်းထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနဆွေးနွေးပွဲမှာမြန်မာပြည်ကကိုစလဲရီဆွေးနွေးနေကြတဲ့အခြေအနေကိုလွှတ်တော်အမတ်ဟောင်းဦးရွှေမောင်ကအခုလို့ဆက်ပြောပါရယ
်ကျွန်တော်တို့အဓိကဆွေးနွေးတာကတော့ဗောလေမြန်မာပြည်မှာဒီဘာသာရေးလွတ်လပ်မှုကမရှိဘူးပြီးရင်အထူးသဖြင့်ကဒီ2015ရွေးကောက်ပွဲနောက်ပိုင်းဒီဘာသာရေးလွတ်လပ်မှုကအဆိုးဝါးဆုံးအခြေအနေကိုရောက်နေတယ်အဲ့ဒီမှာအထူးသဖြင့်ခံနေရတာကတော့နံပါတ်1နော်ဒီအစ္စလာမ်ဘာသာဝင်ဖြစ်တဲ့ရိုဟင်ဂျာတိုင်းရင်းသားတွေနံပါတ်2ခရစ်ယာန်ဘာသာဝင်ဖြစ်တဲ့ကချင်တိုင်းရင်းသားတွေဟာအဲသူတို့တော်တော်လေးကိုဖိနှိပ်ခံရတယ်အဓိကဖိနှိပ်ခံရတဲ့အကြောင်းရင်းကဒီဟောပေါ်နော်သူတို့ဘာသာရေးကြောင့်ဖြစ်နေတယ်ဆိုတော့အဲ့ဒီဟာလေးတွေပဲကျွန်တော်တို့အဓိကဒီဆွေးနွေးတိုင်ပွဲညှိနှိုင်းကြတာပါ
တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဒုက္ခသည်တွေထွက်ပြေးရတဲ့ပြဿနာရဲ့အရင်းခံကဒါမြန်မာနိုင်ငံရဲ့ဘာသာရေးခွဲခြားဆက်ဆံမှုကြောင့်လို့ဆရာတို့ကဒီလိုများဟိုဆိုလိုပါသလားရှင
်။စကားတခွန်းနဲ့ပြောရင်အဲ့လိုသုံးသက်တယ်။ဒါဆိုကျွန်တော်သုံးသက်ချက်ကလည်းဟောပေါ့နော်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနရဲ့သုံးသက်ချက်နဲ့လည်းတော့တူနေတယ်။အဓိကဖြစ်ရတဲ့အကြောင်းရင်းကိုကျွန်တော်တို့ရှာကြည့်လို့ရှိရင်ဖြစ်စဉ်ဖြစ်ရတဲ့တော့အများကြီးရှိတာပဲလေ။အဲ့ဒီမှာတကယ် key point ကဘာလဲဆိုတော့ဒီဘာသာရေးကြောင့်ပဲ။ဘာသာရေးကြခွဲခြားဆက်ဆံခံရတယ်။ဘာသာရေးဒီနှိမ့်ကွင်းမှုတွေခံရရတယ်အဲ့ဒါရဲ့အကျိုးဆက်ဟောတော့အနေနဲ့ပေါ့လေနောက်ဆုံးဒီလူတပန်းနေပါဒီဒုက္ခတွေဘဝကိုရောက်သွားတာကချင်းပြည်နယ်မှာဖြစ်နေတဲ့ဟာတွေကလည်းအားလုံးရဲ့ဇညစ်ကိုကြည့်လို့ရှိရင်တော့လေကျွန်တော်တို့ဒီလိုဟောပေါ့နော်ဒီဘာသာရေးကြောင့်ဆိုတာလည်းကျွန်တော်တို့ကတော့လေ့လာတွေ့ရှိရပါတယ
်ကချင်းကိုယ်စားလှယ်တွေဘက်ကရောဒါကချင်းပြည်တွင်းစစ်ဟာဒါဘာသာရေးအရာခွဲခြားဆက်ဆံမှုလို့ဘယ်သူတို့ကသုံးသပ်ကြပါလားသူတို့ဘက်ကဘာတွေများတင်ကြပါလဲဆရာဘာတွေကြပါလဲရှင
်အဲကျွန်တော်ဟောပေါ့နိုင်ငံသားရေးဝန်ကြီးဌာနဒီအစည်းအဝေးအတွင်းမှာတော့ဟိုဒီဆွေးနွေးမှုတွေမှာတော့မကြားမိဘူးပေါ့နော်ဒါပေမဲ့အဲ့ဒီဒီအဓိကဒီ main အစည်းအဝေးနဲ့အပြိုင်ကျွန်တော်တို့ Washington DC မှာဒီ site event ပေါ့နော် site event တွေကလည်းကျွန်တော်တို့အများကြီးဟိုကို90ကနေတရားကြားလောက်မှရှိနေလုပ်နေကြတယ်အဲ့ဒီ site event မှာမင်းရတခုမှလည်းကချင်းတိုင်းရင်းသားခေါင်းဆောင်တို့ကလည်း
คุณอาวุโสดีคุณเชื่อใจในมาพิเศษที่สิ่งนี้เสียมาโน้ตแต่แค่อะไรฮะเลยโอ้น้าว่าบอกเลยสิพี่บ้านนี่เลยใต้บริเวณอารมณ์อะไรดีตุลย์ยาภาษาเย็นเนี่ยเสนอเนี่ยเลยลูกเอลูกตรงเดียดเดียร์ยาละชีวะเลยสรุปคือยาตาสุยาเลยเทปอนะตอนสั้นสุจิอุสานเนี่ยสุยาเลยเทมาดีกว่าพี่หมูดีกว่าพี่หมูกูไก่ตัวลูกเซ็กบอนะไก่ตัวลูกเซ็กชีวะเดล่ะ
การย้อนการตัวพิเศษในบาดล่ะเสียรูปลุ่มเนี่ยมาเลยใช่ไหมลุ่มเลยมุ่งชีวิตสุราโอ้แล้วที่เล็ดเป็นเนี่ยลูกดาบาเป็นชีวิตสุราสุดตรงไปลูกดาบิสุดตรงอยู่ในรอจนถึงเนี่ยบาดายลุ่มเลยมุ่งอากงเลยมาพอนายอยู่นะสุดตรงนั้นสุราขณะนายตานายหน้านายเตยันเนี่ยเดาไปส่วนตะเกียบเล็ดเป็นมาบาดายลุ่มเลยมุ่งเป็ดล่ะแทนดูคนเนี่ยเป็ดล่ะลูรีเอลุ่มเอซูที่บาดาวันเนี่ยตะเกียบเป็นเจ้าหนู อุบลเนี่ยกากรเป็ดแล้วเพื่อจะมาเราชิราจันทร์เราตีว่าแม่เนี่ยอุบลเลยชิเลยแต่แม่แค่ด่ากันจันทร์เรามาแต่ยาอุบลสมุยมันชิวเนาะรู้ล็อกล้อมันชิวเพื่อจะวันที่มาชิเลยอุบลเรามาชิอยู่ในจันทร์เราก็มาพิวเล็ดเป็นมาอากาศเดียพอมาดีเล็ดชีนั่งเงาะสวายตาวันเชิดเลย
ลูกจะมาหาอุเชมาหาส่วนพี่รังสุจังขยันเนี่ยผมจะไปปาร์ตี้กูจะไปอยู่เนาะถ้าเราเสพยาเนี่ยมาจะขันพี่เนรุงกับมุสลิมอเมียสุเนทันยาผู้ที่จะมีเนี่ยมาช่วยกับพวกนั้นยาเข็ดูพี่ปาร์เลยเช่นครูรัตเดนมีเดียพี่เนมูริตูลานี่เรศเรศเดนเพชรเสียเอามาอายาตาอสุยาเลทเดนมีเดียตมาริโกปูมาอเมียโนเนตยาสวยสุเอเยยูมูริปูตูลาดลูเดนมีเดียเรียชินตันยาตินายมุกเลปูบิโรจัตเตเคเคลาร์เอเนทาพิลานเรลูเดนมีเดียเรียลูกชาตุเรกับพี่ปาร์เลย
ตอนนี้ยังมีตัวเนื้อที่เชื่อเลยอยู่พวกแค่มือชิลาร์กันเลยที่รู้ตอนนี้มีอะไรเนี่ยส่วนใหญ่ตัวชิตุริจ้าปูบิโรมาที่ได้ยินใช้มือพิลาร์สิเรลุตงตาจาวาเลยมาสมองกับสุจิตินจ้าทาวาเลยอาจจะต้องส่วนใหญ่ละที่มาตอนนี้มาดีกูนั่งงานอ๋อเลี้ยวเช่าพับพิมพ์อุบลีสุดท้ายอุบลีปูมาเนาะอาทิตย์พิมพ์ปูมาในงานนั้นยังปูกูใช้ลุลละมูเนลงจมูกกูอากาศเปย์อุบลีตอนนี้มีอะไรอุบลีมาเดียดินปูมาสาเรปูมาอเมียวเนี่ยเดียส่วนส่ว ဒီခက်တွေ့လာတဲ့အနေထားကတော့မြန်မာသတင်းမီဒီယာလောကအတွက်အလားအလာမကောင်းဘူးလို့မြန်မာသတင်းသမားများကဝေးရေးကော်မတီကကိုတာလွန်ဆောင်ထက်ကVOAမြန်မာပိုင်းကိုပြောပါတယ်။အခုလက်ရှိအနေထားအရသတင်းရှင်တော့နိုင်ငံရေးကျင်းသားအရေးတော်တွေတူးလာတယ်။ဟာလာပုံမှန်မျိုးစုံတက်လာတယ်။ပြီးတော့သတင်းမီဒီယာလက်လက်ခွင့်ပိုင်းမှာရှိနေရှင်လည်းအများကြီးကြားလာတယ်။ဒါပြီးတော့သတင်းလက်လက်ခွင့်သတင်းအဆက်အသွယ်ဖော်မရှင်ပါ ရှင်မကင်နာနဲ့မရှိနာနဲ့အရေးမလုပ်တာနဲ့အဲ့ဒါကြီးကလည်းပို့ပြီးတော့ဆိုးလာတယ်။နောက်ပြီးတော့တခြားဘက်မှာလည်းဒီပုံပ္ပိကမီဒီယာရဲ့ရှင်မန်ကြီးကလည်းတော်တော်အခြေအနေဆိုးလာတယ်။အစိုးရကသူဒီပုံပ္ပိကမီဒီယာကိုအားမပေးဘူးအားမပေးတဲ့အပြင်နှိတ်ကွတယ်သတင်းရအောင်မပေးဘူးအစိုးရသတင်းစာနဲ့အစိုးရရဲ့ဒုမြင့်တရားရဲ့ခန်းကဏ္ဍတစ်ချိန်လုံးကြီးထွားလာတယ်။ဝါလာချက်နဲ့ဟာကိုမီဒီယာတခုမျိုးသူတို့သတင်းတွေကိုထုတ်တယ်အဲ့ဒီဟာကိုပို့လေးပေးလာတဲ့အခါကျတော့သတင်းမီဒီယာတွေမြန်မာမှာလည်းရက်တီကိုကခက်ခဲလာတယ်အခုသိမကြခင်ကိုပဲအဲလာမဲ့ဒီလာပိုင်းအတွင်းမှာဒီရက်နဲ့သတင်းစာဝီကင်းသတင်းစာတွေဒီသတင်းစာတွေလည်းရှိတာအဲ့တော့အကုန်လုံးကိုခြုံကြည့်လိုက်လို့ရှိရင်ဒီလက်လက်ခွင့်ပိုင်းမှာလည်းအကုန်လုံးဖန်ရှင်ဆိုင်ရုံးတွေကြာတာပဲအဲ့တော့ကျွန်တော်တို့အများကြီးမျှော်လင့်နေတယ်အဲ့ဒီမှာအစိုးဆုံးနေရဖြစ်လာတယ်နော
်ရခိုင်ပြည်နယ်အရေးသတင်းရယူခြင်းလျှို့ဝှက်စာရဲစာတမ်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ပဒေကိုချိုးဖောက်ပါတယ်ဆိုပြီးအခုလိုရိုက်တာသတင်းသမားနှစ်ဦးအဖမ်းခံရတာလို့မျိုးကိစ္စအပါအဝင်မွေးစေဝါနဲ့တိုင်းရင်းဒေသတွေမှာသတင်းသမားတွေသတင်းရယူခြင်းအဖမ်းခံရတာမျိုးတွေကတော့သတင်းရင်းမြစ်တွေရယူဖို့နည်းလာတာသတင်းလွတ်လပ်စွာရယူခွင့်နဲ့သတင်းအချက်အလက်ရယူဖို့ခက်ခဲတာကြောင့်ဖြစ်တယ်လို့သတင်းသမားတွေကတုံ့တက်ပါတယ
်အစိုးရတက်မလို့ဟိုပြည်ထောင်စုဆက်ဆံရေးဘလို့မှလည်းမကောင်းနိုင်ဘူးကိုကြီးညာစီလိုမရဘူးအပြန်လန်ဆက်ဆံရေးရတော့ပြတ်သွားပြီလို့ပြောလို့ရတယ်အပြန်ကြည့်လိုက်လို့ရှိရင်ရေးနေတားနေတဲ့ဒီအားလုံးကအစိုးရရဲ့ဟိုအားနည်းချက်တွေနဲ့အစိုးရရဲ့ဟိုစီမံခန့်ခွဲမှုညံချင်းတာတွေအကုန်လုံးဝါးပြီးတော့ထောက်ပြနေကြတာပေါ့နော်မျိုးထောက်ပြလို့လေဟိုပြီးတော့အချိန်ကြီးကဆိုးလာမယ်လို့ထားမိရှိတယ်
သတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ကဦးမြင့်ကျော်ကတော့သတင်းသမားတွေသတင်းအချက်အလက်ရယူနိုင်မှုခက်ခဲမှုကလည်းအခုလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်လို့ထောက်ပြပါတယ
်ဒီလိုကွန်မန်လုံရင်းကြီးနဲ့ပတ်သက်တဲ့ကိစ္စတွေမှာဟိုဆက်ဆံတာရှိရောသူတို့မရေးစေခြင်းနဲ့စီးတစ်ခုပေါ့နိမြင့်မြင့်တစ်ခုရှိတယ်အဲ့ဒါကိုသွားပြီးတော့ရေးတာတို့အဲ့ဒီစီးကိုကျော်သွားတဲ့ဟာမျိုးဆိုရင်တော့လွတ်လွတ်လပ်နဲ့ဟိုကိုမြင်တဲ့အတိုင်းကိုပြတဲ့အတိုင်းရေးဖို့ဒီနေမျိုးကမြန်မာဒီမှာမရှိသေးဘူးเนาะကန်တာတစ်ခုကရှိနေတယ်အဲ့လိုပဲကျွန်တော်မြင်တယ်
ဒါပြင်အများပြည်သူသိရှိနိုင်အောင်ဖော်ထုတ်ရေးသားနေတဲ့သတင်းသမားတွေအပေါ်အစိုးရနဲ့သက်ဆိုင်ရာအာဏာပိုင်ဖွဲ့စည်းတွေဘက်ကအခုလိုပုံမှန်အမျိုးမျိုးနဲ့ဖန်ဆီးနေတာတွေကသတင်းသမားတွေကြားလွတ်လပ်စွာဖော်ထုတ်ရေးသားခွင့်ကိုထိပါတယ်လို့ဖြစ်လာနေတယ်လို့လည်းသတင်းမီဒီယာကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကိုရဲ့အဖွဲ့ကဥမြင့်ကျော်ကတုံ့တက်ပါတယ်ကျွန်းပိတ်စားမ
ဒီနေ့ပတ်သက်တဲ့ကိစ္စရမှာဟိုဆက်ဆံကရှိရတယ်ဒီမှာနိုင်ငံသားမျိုးပေါ်ထုတ်တာမျိုးဖွင့်ချရေးပြတာမျိုးတွေသူတို့လက်မခံဘူးပေါ့နော်ဟိုနိုင်ငံကြီးဆိုတာသူကလည်းပါတယ်ဟိုလက်နက်ကင်ဖွဲ့စည်းတယ်လည်းပါအားလုံးပါတယ်ပေါ့နော်
လူတို့မဟုတ်တဲ့အာနာရှိနေတဲ့လူတွေပေါ့နော်ဆိုတော့အဲ့ဒါမျိုးကိုဖွင့်ချဖို့ထောက်တာမျိုးသူလက်မခံနိုင်တော့လွတ်လွတ်လပ်လပ်နဲ့ဟိုကိုမြင်တဲ့အတိုင်းကိုပြည့်တဲ့အတိုင်းရေးဖို့ရှင်နေမျိုးအမြင်မှာဒီမှာမရှိသေးပေါ့နော်ကန်တတ်ကူကရှိနေတယ်လို့ပဲကျွန်တော်မြင်တယ်အရသာဆိုရလက်ထက်အမှုလက်ရှိရင်ဆိုင်နေရာဆဲရိုက်တာသတင်းသမားတွေပါဝင်သတင်းသမားတွေပေါ်မှာတရားစွဲဆိုထားတာတွေကအခု
ကျွန်တော်လည်းဆယ်ရည်နေကကြီးညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်။မဆူမမရှင်အခုတော့မလေးရှားမှာရောက်နေတဲ့တရားမွေအလုပ်သမားတွေဖမ်းဆီးနေတဲ့တဲ့ရင်ပဲဆက်ပါမယ်။မြန်မာနိုင်ငံကအလုပ်သမားတိုင်းနဲ့ချီတော်ရောက်အလုပ်လုပ်နိုင်နေတဲ့မလေးရှားနိုင်ငံမျိုးတော့ကွာလာလမ်ပူကလူစီကားတဲ့ဂျလန်ဒန်ဝမ်ဂီအတွင်းကကုန်းလိုက်ကြီး၃ခုကိုမလေးရှားလူဝင်မှုကြီးကြပ်ရေးကတာဝန်ရှိသူတွ
Malaysia nangan ma, julai la zang asabi, apan siri gu, nizin lo la ya ma, julai la nasa liya ni maro, miuro kuala lampu ye, Lucy gare niya ka gongda ji tonggu ma, tiya mawe nangan jata lo tamari gu, pansi ge baare, da abin, niya anna ma pansi muri gale, zetai chini le sobi, tingda ye sakan liga miyamari gu, akunyi be ni le, gu tiha ma mao nga biyo piya baare.
ตัวนั้นเนี่ยนะเราสมัยคันทาเลบ่มาหมู่ดีเนาะตัวไลฟ์ที่จะดาบ่ไอ้สายนําเนี่ยแล้วคาเลโหวอปมิตี้ล่ะแต่ว่าบ่ตัวนั้นตัวว่าเลยคาเลปมิตี้ล่ะอะไรไลฟ์ที่จะดาบ่อย่าโดอ่ะแป้งเนี่ยนี่ไอ้ชื่อเนี่ยเนี่ยอันนั้นตลอดๆเหมียวๆตัวโหอะลงเนี่ยเวนามิวบ่ฮู้ตัวโหอีตําตาเลลีวิวเราไปสุดๆอ่ะ ตะคาคาตัวโหลแฟมิสเจนตัวโหลเอาเนี่ยทีเนี่ยบ่ตะมาตัวโหลวินจีฐานะอิมิเกรชั่นบ่แม้เอ่อนาวิแล้วดีနိုင်ငံရဲ့သူတို့ဟိုအရန်ရဲ့တက်ဖွဲ့ပေါ့သူရေးလာခေါ်တာပေါ့ရေးလာပါမယ်အဲနောက်ဒီရေးပါမယ်ပေါ့သူတို့မျိုးဖမ်းတာမျိုးမဟုတ်သူတို့အိမ်မီဂရေးရှင်းတိတက်မဲ့လာပြီးတော့ဟိုလည်းကြာနောက်ဒီအိမ်မီဂရေးရှင်းကလည်းသူတို့ယူနီဖောင်းမွေတာဟုတ်အရေးဝိတင်နေပဲသူတို့မျိုးလက်ဝင်ဖမ
ဒီအဖမ်းစီးအရေးအတွက်တွေကိုထုတ်ဖို့ရေးသားခဲ့ရမှာဂျူလိုင်လ၁ရက်နေ့ကစပြီးနိုင်ငံတော်ဝန်လုံးမှာနိုင်ငံသားသားလို့သမားသတင်းကျော်ကိုစစ်ဆေးခဲ့ပြီးတရားမဝင်နေထိုင်အလုပ်လုပ်ကြနေတဲ့လူဦးရေ၂,၄၀၀ကျော်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်ဒီထဲမှာမြန်မာတွေလည်းပါဝင်ပါတယ်မလေးရှားအစိုးရကအထောက်အထားလက်မှတ်တွေလုပ်ပေးဖို့အတွက်ခွင့်ပြုထားတဲ့ရက်ဟာဂျွန်လ၃၀ရက် ဒီကနေ့မှာမြန်မာညွှန်ကြားမှုဦးစီးဌာနရဲ့စီးရင်ရမလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ကိုင်နေကြသူမြန်မာအလုပ်သမားပေါင်း2000ကျော်ရှိပြီးတခြားနည်းလမ်းအနေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားနိုင်ငံမှာမြန်မာအလုပ်သမားငါးသိန်းထက်မနည်းရှိတယ်ဆိုပြီးခန့်မှန်းထားပါတယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေကြသူတွေတိတ်နေရှိပါတယ်ရှင်
မအေးမတရင်ပြပို့တော်ရပါရှင်ပြိုအေးမြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့ည8:00နာရီအထိဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ24 25နဲ့30နှစ်အပြင်လိုင်းလမ်မီတာ190ရောဂါနဲ့ပြီးတော့တိုးချဲ့ဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း 6:00 ကနေ 8:00 အထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6:00ကနေ29 29နဲ့25အမီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့တိုင်းဒို19 25 32 နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ25ရက်ပို့တဖို့နေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190တို့ကနေပြီးတော့လည်းတူချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြံမာရေးအားကစားစတဲ့သတင်းလွှာတွေကိုကြားဖို့ရှိပါတယ်။မြန်မာနိုင်ငံတွင်းကခက်ခဲလာတဲ့တိုင်းရင်းသားပြဿနာအကြောင်းဆွေးနွေးထားတဲ့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော
့ Well, of course, I've always said that the ethnic problem is a central problem facing the country from independence on.
ပမောက်ခဒေးဗစ်စတိန်ဘတ်ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးလူလူနဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ကင်ဆာယောဂါအပါအဝင်ယောဂါအမျိုးမျိုးကိုသိရှိဖို့စစ်ဆေးကြတဲ့နေရာမှာအထူးအသုံးဝင်တဲ့ကိရိယာတစ်ခုကတော့ PET scan ဆိုတဲ့ကိရိယာဖြစ်ပြီးရန်ကုန်ပြည်သူဆေးရုံကြီးနဲ့နောက်ထပ်ပုဂ္ဂလိကဆေးရုံတစ်ခုမှစံသက်စစ်ဆေးနိုင်ပါပြီ PET scan နဲ့ဘလို့စစ်ဆေးမှုတွေလုပ်ပေးနိုင်ပါသလဲလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်
ကင်ဆာယောဂါတွေကိုဖော်ထုတ်တဲ့နေရာမှာ CT scan နဲ့ MRI scan တွေဟာ TDR ရောက်အထောက်အကူပေးနိုင်တဲ့စက်ကရီယာတွေပဲဖြစ်ပါတယ်။ယောဂါဖြစ်နေတဲ့ခန္ဓာကိုယ်အစိတ်ပိုင်းရဲ့ဓာတ်မှန်ပုံရိပ်တွေကိုကြည့်ပြီးယောဂါအဆင့်ခွဲကြတာနဲ့ကုသမှုနည်းလမ်းရွေးချယ်တာတွေကိုလုံဆောင်ခဲ့ကြတာပါ။အခုအခါမှာတော့နည်းပညာတွေတိုးတက်ကောင်းမွန်လာတာကြောင့် PET scan လို့ခေါ်တဲ့ BD scan လိုမျိုးနည်းပညာတွေပေါ်ပေါက်လာပြီးယောဂါဖြစ်နေတဲ့ခန္ဓာကိုယ်အစိတ်ပိုင်းရဲ့ပုံမှန်တွေ့မြင်လက္ခဏာကိုသာမက organ function လို့ခေါ်တဲ့လုံဆောင်ချက်တွေပုံမှန်ဖြစ်မဖြစ်ဆိုတာတွေကိုပါစမ်းသပ်စစ်ဆေးနိုင်နေပြီဖြစ်တယ်လို့ပင်လုံဆေးရုံမှ CEO ဖြစ်သူဦးကောင်းမြတ်ကပြောပါတယ်
MRI CT scan ကကြတော့ကျွန်တော်တို့ functioning မသိနိုင်ဘူးပေါ့နော်ဒီ organ functioning မှန်လားမမှန်လားနဲ့ကျွန်တော်အနည်းလေးဒီ tumor တွေဘာတွေဘာကြီးမလာလဲတွေ့နိုင်တယ်လို့ကျွန်တော်တို့ဒီ PET scan တို့ကျွန်တော်တို့ဒီ nuclear medicine scan တို့တွေကကျွန်တော်တို့ဒီ bone disorder တွေအနည်းဒီ early stage တွေကအစကျွန်တော်သိရှိနိုင်ပါတယ်ခင်ဗျာနောက်ကျတော့ဒီkidney scan လာမှာတကယ်လို့ spot scan ဆိုရင် scan အများကြီးရှိရလေဆိုတော့ဒီသွေး blood flow တွေကောင်းလား function တွေကောင်းလား video scan တွေက function တွေကောင်းလားမကောင်းလားမသိနိုင်ဘူး static လို့ပြောတာပေါ့နော
် spot scan လို့ခေါ်တဲ့ BD scan ဟာသွေးလည်ပတ်မှုပုံမှန်တရံနဲ့လုံဆောင်ချက်တွေကိုကြည့်ရှုစစ်ဆေးနိုင်တဲ့အပြင် cholesterol တွေရဲ့အဆင့်ဆင့်ပြောင်းလဲမှုတွေကိုပါစစ်ဆေးကြည့်ရှုနိုင်တာကြောင့်ကင်ဆာယောဂါတွေကိုစောစောစစ်ဆေးဖော်ထုတ်နိုင်ပြီးယောဂါအမျိုးမျိုးအတွက်လည်းအကျိုးရှိရှိအသုံးပြုနိုင်တယ်လို့ဓာတ်ရောင်ကြီးဆေးဝါးအငိမ့်သားဌာနမှဖြစ်သူပါမောက်ခဒေါက်တာဒေါ်ဝင်းမာကပြောပါတယ
်သွေးလည်ပတ်မှုပေါ့ blood flow study ပေါ့နော် blood flow study ဆိုတာလည်းသူကကြည့်လို့ရတယ်နောက်ပြီးတော့သူ့ရဲ့ morphology ပုံပန်းတံကြည့်လို့ရတယ်အဲ့တော့သူရဲ့လှုပ်ဆောင်နေတာပေါ့ဒီခန္ဓာကိုယ်ရဲ့မှာအစိတ်ပိုင်းကြီးလှုပ်ဆောင်တာကြီး function ဟုတ်အဲ့အရာကိုကြည့်လို့ရတယ်နောက်တစ်ခုကအဲ့ metabolism နော် metabolism ဆိုတာကပြောရဲ classy ကြီးအဆင့်ဆင့်ပြောင်းလဲသွားတာဥပမာဒီ classy ကဟိုကပဲငိုမူလပုံတရာမဲဟုတ်အမှပြရှိရှိသူကဒီ classy ကဟိုဖြစ်နေပြီကင်ဆာဖြစ်နေပြီဒီကလာစီမှာဆိုရင်အောက်ဆီဂျင်မရှိတော့ဘူးဒီကလာစီက6သွားပြီဒီကလာစီကတည်သွားပြီအဲ့ဒါကြီးအခုတိလို့ရတယ်တိလို့ရတယ်ဆိုတော့လူနာတွေအတွက်ယောဂအမျိုးမျိုးအတွက်ပေါ့နော်ယောဂတစ်ခုရောကင်ဆာတစ်ခုရောမဟုတ်ဘူးယောဂအမျိုးမျိုးအတွက်ကိုသူကဟိုပုံပေါ်ပြီးတော့တိရတာပေါ့
PET scan ဟာမြန်မာတိုင်းနိုင်ငံလုံးအတိုင်းအတာအနေနဲ့ရန်ကုန်ပြည်သူဆေးရုံကြီးတစ်ခုထဲမှာပဲရှိခဲ့တာပါ PET scan ရိုက်ဖို့လိုအပ်လာတဲ့လူနာတွေဟာလည်းနိုင်ငံသားထွက်ပြီးရိုက်ကူးနေရတာမျိုးတွေရှိခဲ့ပါတယ်အခုအခါမှာတော့ပင်လုံပုဂ္ဂလိကဆေးရုံကြီးမှာရိုက်ကူးစစ်ဆေးလို့ရနေပြီဖြစ်တာကြောင့်လူနာတွေအတွက်ပိုပြီးအဆင်ပြေလာစေရလို့ပမောက္ခဒေါက်တာဒေါ်ဝင်းမာကပြောပါတယ
်ပုဂ္ဂလိကမှာဖြစ်တယ်ဆိုတော့လူနာတွေအတွက်တော်တော်ကိုအဆင်ပြေသွားတာပေါ့နော်နောက်ပြီးတော့နိုင်ငံဆိုင်မှာမရှိတော့ဘူးလေဒီပက်ရိုက်ဖို့နိုင်ငံသားမှာပဲသွားရရတာအဲငွေကြေးငွေကုန်ကြီးကတိတ်ကုန်များတယ် များတာမှတရလုံးများတယ်ပေါ့အခုကျတော့မကုန်ကြီးချက်မများတော့ဘူးခုနိုင်ငံမှာပဲခုရှိပါလေတော်တော်ကိုအရှင်ပြေသွားတာပေါ့
ယောဂရှောက်ဖီဖော်ထုတ်တဲ့နေရာမှာခင်မိတဲ့နောက်ဆုံးမပစ္စည်းကိရိယာတွေဟာအထောက်အကူဖြစ်စေတယ်ဆိုပေမဲ့စက်ကိရိယာကိုကိုင်းတဲ့အတုံးချမဲ့ကျွမ်းကျင်ပညာရှင်တွေကလည်းအရေးချင်းပြေဝဖို့လိုအပ်ပါလေပက်စကန်ကိုကိုင်းတဲ့အတုံးပြမဲ့ operator နဲ့ step တွေကိုကောင်းတဲ့ကောင်းအောင်လေ့ကျင့်ပေးနေတယ်လို့ဦးကောင်းမြတ်ကပြောပါတယ
်အခုကျွန်တော်တို့ဒီ2018မှာကျွန်တော်တို့ဒီ cancer staging protocol ရဲ့ cancer plan cancer treatment plan ရဲ့ပို့ပြီးအထောက်အကူပြုစေဖို့အတွက်ကျွန်တော်တို့ရဲ့ဒီ nuclear medicine center နဲ့ PET CT and specialty imaging center ရို့တည်ဆောင်ခဲ့ပါတယ်ဆိုကျွန်တော်တို့ရဲ့ aim ကတော့ကျွန်တော်တို့ hospital ကျွန်တော်တို့ cancer ဌာနကြီးပို့ပြီး comprehensive ဆိုတော့ one stop service ပေါ့နော်ဘယ်မှမသွားလို့ရပဲနဲ့ဒီမှာအကုန်လုံးဝန်ဆောင်မှုတွေအကုန်ရနိုင်လို့ပဲကျွန်တော်ထပ်ပြီးတော့စူးစမ်းပါမယ်နောက်ပြီးကျွန်တော်တို့နောက်ပြီးတော့ကျွန်တော်အမြဲတမ်းပြောရတဲ့အတိုင်းပဲ set တွေဘလောက်ကောင်း operator ကောင်းလို့လဲ machines don't save life people save life ဆိုတော့ကျွန်တော်တို့ရဲ့ဒီoperator ကျွန်တော်တို့ရဲ့ staff တွေအမြဲတမ်း continuing medical education နဲ့အမြဲတမ်းပို့ပြီးတော့ counselor ကောင်းအောင်သင်ပေးပြီးတော့ဝန်ဆောင်မှုတွေပိုကောင်းအောင်လုပ်ပေးမယ်လို့ကျွန်တော်ပြောချင်ပါတယ်
။ကင်ဆာယောဂါအပါအဝင်ယောဂါအမျိုးမျိုးကိုစစ်ဆေးဖော်ထုတ်တဲ့နေရာမှာထိထိရောက်ရောက်အထောက်အကူပေးနိုင်တဲ့ PET scan စက်သက်စစ်ဆေးမှုကိုရန်ကုန်မြို့ပင်လုံပုဂ္ဂလိကဆေးရုံနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးတွေမှာစက်သက်စစ်ဆေးမှုပြုလုပ်နိုင်နေပြီဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းတော်ပ
ါလူလူနဲ့ကျမရေကန္နာကိုနာဆင်ခဲ့ကြတာပါရှင်။ POA မြန်မာပိုင်းရဲ့ပုတ်ထုံးနေညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥချောစနာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံအတွက်အခက်အခဲဆုံးဖြစ်တဲ့တန်ရင်နာပြဿနာပေါ်လက်ရှိအစိုးရကင်တွဲဖြေရှင်းနေပေမဲ့ရလတ်မတွေ့ရသေးဘူးလို့ပမောက်ခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်။ဒီပြဿနာဖြေရှင်းရတာဘာကြောင့်ခက်ခဲရသလဲဆိုတာမြန်မာအရေးကျွမ်းကျင်သူပမောက်ခဒေးဗစ်စတိုင်းဘတ်နဲ့ဥချောစနာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
Professor Steinbach, ညီမနိုင်ငံမှာတိုင်းရင်းသားလူမျိုးစုတွေရဲ့နိုင်ငံရေးအသည့် ethnic nationalism ပိုပြီးတော့ကြီးထွားလာတယ်လို့ကျွန်တော်ထင်မိပါတယ်။အဲ့ဒါမှန်ပါသလားခင်ဗျာ။မှန်တယ်ဆိုရင်ဘာကြောင့်လို့ဖြစ်လာရလဲဆိုတာသုံးသပ်ပေးပါခင်ဗျာ
။ I won't say universally but around the world including in the United States. But in Burma it's a special
ဒါဟာလောကနေရာမှာတရားလို့တော့မပြောချင်ပါဘူး။ဒါပေမဲ့ကမ္ဘာနဲ့အဝမ်းတွေ့နေရပါတယ်။ American ပြည်တော်စုပေါ်မှာပဲဒါပေမဲ့မြမပီအတွက်ပို့ပြီးတော့စိုးရင်ရတာကတိုင်းရင်းသားအုပ်စုတချို့နဲ့ဗမာတို့အကြားအတိတ်ကစစ်ပွဲတွေရှိခဲ့တာတွေအမြင်မကျေလည်မှုတွေရှိနေလို့ဖြစ်ပါတယ်။ဒါတွေကြောင့်အခြေအနေတွေပို့ပြီးတော့စိုးနေပါတယ်။ပြီးတော့ဒီမိုကရေစီဖြစ်ထွန်းလာတော့အရာရာကိုလူသိရှင်ကြားလူလူရှေ့မောက်ငင်းခုံရတာတွေဖြစ်လာပါတယ်။တကယ်တော့ဆင်းဆက်ညှိနှိုင်းမှုတွေဆိုတာလူလူရှေ့မရောက်ဘဲအချင်းချင်းပဲတီးကြလောက်ရတာကပို့ပြီးတော့ထိရောက်နေတာပါ။အချင်းချင်းညှိနှိုင်းလို့သဘောတူညီမှုတွေရတော့မှလူလူရဲ့လက်ခံအတည်ပြုမှုကိုရယူရတာပါလူလူရဲ့လက်ခံအတည်ပြုမှုကိုရယူရမှာပါအစ်စင်တိုင်းမှာလူလူရှေ့ရောက်အောင်တင်ပြညီနိုင်တာအတော်ခက်ခဲပါလေ
ဒီတိုင်းရင်းသားလူမျိုးရေးပြဿနာပြည်လည်ရေးအတွက်အခုလက်ရှိ NLD အစိုးရရဲ့အထောက်အမှုတွေအပေါ်မှာရောဘယ်လိုသုံးသပ်လို့ပါလဲခင်ဗျာ
Well of course I mean I've always said that the ethnic problem is the central problem facing the country from independence on and the military made it worse civilians never solved it before
တိုင်းသားပြည်နာဟာမြန်မာနိုင်ငံရဲ့အဓိကအကြုံပြည်နာလို့ကျွန်တော်အမြဲတမ်းပြောခဲ့ပါတယ်။ဒါဟာလွတ်လပ်ရေးရပြီးကြတဲ့ကပါ။ဒါကိုစစ်တပ်ကပို့ပြီးတော့စိုးအောင်လုပ်ခဲ့ပါတယ်။ဥနုယတအစိုးရကလည်းမဖြေရှင်းနိုင်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ဖိုးကတော့ဒီပြည်နာပြည်လဲအောင်လုပ်ကိုလုပ်ရမှာပါ။ဒါဟာတိုင်းပြည်အတွက်အရေးကြီးတဲ့ပြည်နာဖြစ်နေုံသာမကပါဘူး။ပင်လုံသဘောတူညီချက်ရရှိရေးမှာသူ့ဖခင်ကိုယ်တိုင်အဓိကဥဆောင်ပါဝင်ခဲ့တာလည်းဖြစ်ပါတယ်။ဒါကြောင့်ဒေါ်ဆန်းစုကြည်ဟာဒီကိစ္စကိုတကယ်ကင်တွယ်လှုပ်ဆောင်နေပါလေ။ဒါပေမဲ့လည်းရလတ်ထွက်ပေါ်လာတာကျွန်တော်မတွေ့ရသေးပါဘူး
။အဲ့လိုရလတ်ထွက်ပေါ်မလာနိုင်တာဘာကြောင့်ပါလဲခင်ဗျာ
။ Well, I'd say that there are critical issues. Number one, not in any order of priority, but certainly
အရေးကြီးတဲ့ချက်တွေရှိပါတယ်။ဘယ်ဟာကပို့ပြီးတော့အရေးကြီးတာလို့မဟုတ်ဘဲရေးတွက်ရမယ်ဆိုရင်တော့နံပါတ်စစ်တပ်ကဖော်ထုတ်ပြောဆိုနေတဲ့သူတို့ရဲ့အဓိကပန်းတိုင်ကအမျိုးသားစည်းလုံးညီညွတ်ရေးဖြစ်ပါတယ်။တိုင်းသားတချို့တွေကအဖွဲ့အစည်းတချို့ဟာအစတုန်းကလွတ်လပ်ရေးတောင်းဆိုခဲ့တယ်။အခုတော့လွတ်လပ်ရေးမဟုတ်တော့ဘူး။ Federal ပုံစံတမျိုးမျိုးတောင်းဆိုနေကြတယ်။ဒါပေမဲ့ဘလူးကမှအတိတ်ပဲမဖွင့်ကြပါဘူး။ Federal စနစ်ကတော့တင့်တော်တယ်လို့ကျွန်တော်လည်းထင်ပါတယ်။ဘလို့ပုံစံဖြစ်မယ်၊ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုဘယ်အတိုင်းတာထိရယူမယ်ဆိုတာကိုသတ်မှတ်ပြောဆိုတာမတွေ့ရသေးပါဘူး။ သဘောကွဲလဲမှုတွေကိုပဲတွေ့နေရပါတယ်ဒီအပေါ်မှာစစ်တပ်ကလွန်စွာတန်လျာရှိနေပါတယ
်တိုင်းသားအင်အားစုတွေယူဆထားတာကတော့စစ်တပ်ဟာသူတို့လက်နက်စွန့်ဖို့သာအဓိကလိုလားနေတယ်လို့ပြောနေကြပါတယ
် Yeah well the military says there's one dumbass according to the constitution that's us
စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်တစ်ခုတည်းရှိရမယ်ဒါဟာငါတို့ပဲလို့ဆိုပါတယ်ဆိုတော့မင်းတို့ကငါတို့အထက်ကိုဝင်ရမယ်လက်နက်ချအမမဟုတ်လက်နက်စွန့်အဲ့ဒီနောက်ငါတို့နဲ့အတူဆွေးနွေးရမယ်လို့ဆိုပါတယ်ဒီလိုပြောတာဟာငြင်းငြင်းရင်းလန်းစားမဟုတ်ဘူးလို့တိုင်းရင်းသားတွေဘက်ကပြောတာကျွန်တော်လုံးဝသဘောတူပါတယ
်ဆိုတော့တကယ်လူ့ဖြစ်နာကနိုင်ငံရေးဆွေးနွေးပွဲတွေကိုအရင်လုံးသဘောတူညီမှုရမှလက်နဲ့ဆွမ်းမယ်ဆိုတဲ့သဘောပေါ့ခင်ဗျာ
Well the question is how to integrate local forces ethnic forces into
အဲ့ဒီနောက်လောကမှာကဒီတိုင်းရင်းသားအင်အားစုတွေကိုတိုင်းပြည်ရဲ့စစ်တပ်ထဲဘလို့ပေါင်းစည်းထက်သွင်းမလဲဆိုတာဖြစ်ပါတယ်ဒါဟာတိတ်ပြီးတော့ခက်ခဲတဲ့ကိစ္စပါစိတ်ကောင်းစေတနာကောင်းနဲ့လုပ်ရင်တော့အဆင်ပြေနိုင်ပါတယ်အမေရိကန်ပြည်တော်စုမှာဆိုလို့ရှိရင်ပြည်နယ်တစ်ခုချင်းစီမှာ National Guard ဆိုတာရှိပါတယ်ပြည်တော်စုစစ်တပ်ကလိုအပ်ရင်သူတို့ကိုဆင့်ခေါ်နိုင်တယ်လို့သူတို့ဒေသအတွင်းလုပ်ငန်းတာဝန်တွေလည်းရှိပါတယ်ရေကြီးတာငလင်းလှုပ်တာ Hurricane မုန်တိုင်းဝင်တာစတဲ့သဘောပေါက်ဘေးအန္တရာယ်တွေအတွက်လှုပ်ဆောင်ရပါတယ်လက်နက်အင်အားအတော်သင့်ရှိပြီးတော့ဒါဟာပြည်နယ်အားလုံးစည်းလုံးညီညွတ်ရေးအတွက်ချင်းချောက်မှုမဖြစ်စေရပါဘူးဒီပြည်နယ်တပ်ဖွဲ့တွေဟာပြည်တွင်းစစ်မတိုင်ခင်ကတည်းကရှိလာခဲ့တာပါဒါမျိုးဖြစ်နိုင်မလားဆိုတာမြန်မာတွေစဉ်းစားသင့်ပါတယ
်ပါပါခင်ဗျာနောက်တစ်ခုကျွန်တော်မေးချင်တာကတိုင်းရင်းသားပြည်ထနာနဲ့တရုတ်ရဲ့အခန့်ကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံတိုင်းရင်းသားပြည်ထနာပြည်လေရေးမှာတရုတ်အခန့်ကဏ္ဍဘလောက်အရေးကြီးတယ်ဆိုတာဖြစ်ပါတယ
် Well they want China wants a peaceful border
တရုတ်ကတော့ငြိမ်းချမ်းနေတဲ့နယ်စပ်ဒေသတွေရှိနေစေချင်တာပ
ါဆိုတော့နယ်စပ်ဒေသပြလားခင်ဗျာတနိုင်ငံလုံးငြိမ်းချမ်းရတော့မဟုတ်ဘူးလား
well they want a peaceful union of burma sure
ဒီကြပါတယ်ငင်းညံ့တဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ထွန်းမှုတရုတ်ကလိုလားပါတယ်ဒါပေမဲ့အများရန်သူတို့ဦးစားပေးနေတာကနေဆက်ဒေသပါပြီးတော့အဲ့ဒီနေဆက်မှာအမေရိကန်တွေရှိမှာကိုလည်းသူတို့မလိုလားပါဘူးဒါဟာတရုတ်အတွက်သိပ်ပြီးတော့ရေးကြည့်ပါတယ
်ဆိုတော့တရုတ်ကနေဆက်ဒေသငင်းညံ့စေခြင်းနဲ့ငင်းညံ့တဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်စေခြင်းဆိုရင်ဘာဖြစ်လို့ UWSA ဝတ်တပ်ဖွဲ့ကိုသူတို့ကအစင်းင်းလက်နက်တွေထပ်ပတ်နေရတယ်ခင်ဗျာ
Well, that's a good question. The Wire are kind of a special case of now because the Wire were recruited into the Burma Communist
Party. That's what they made in the Burma. Wire go horong a Bamadi Communist Party ga teng teng ya ba de. Pi lo Wire ro ha tayut twet athu kaisa ya taku le phit ba de. Number 1, Tayinda apwe ri de ma Wire tat phwe ha in a akang song phit ba de. Number 2, Wire ri ha si bwa yi ya yin chin mu ya che kan a phin yunan ne khwe ja lo myar ba bu. San nwe mu yin ni myung nan mu เจ้าတွေကအစဘာသာစကားတင် जा ပို့ချမှုတွေမှာပါတရုတ်ဘာသာစကားပဲဖြစ်ပါတယ်သူတို့ဟာတီးခြားပြည်နယ်လိုချင်ကြတာပါရှမ်းပြည်နယ်ရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ပါဘူးတရုတ်နိုင်ငံရဲ့အစိပ်ပိုင်းလည်းမဖြစ်ချင်ကြပါဘူးနောက်သိထားတဲ့အချက်တစ်ခုကတော့ဒီနယ်စပ်ကလူမျိုးစုတွေဟာမြန်မာနိုင်ငံတဲကလူဦးရေအတိုင်းပဲတရုတ်ဘက်မှာရှိနေကြတယ်ဆိုတာပါပဲသူတို့ဟာနယ်စပ်တစ်ဖက်တစ်ချက်ဥတဟိုဝင်ထွက်သွားလာလှုပ်ရှားနေကြတာပါ
ဆိုရင်တရုတ်ကသူတို့ကိုဘာကြောင့်လက်နဲ့တဆင်ပေးရလဲခင်ဗျာ
I don't want to see the Chinese mobilize the war
ဝါကိုတရုတ်လက်နဲ့တဆင်တာကျွန်တော်မလိုလားပါဘူးဘယ်အဖွဲ့အစည်းကမှတရုတ်ကလက်နဲ့တဆင်တာကိုမလိုလားပါဘူးတကယ်တမ်းမြန်မာပြည်ရဲ့တိုင်းသားတက်တနာကိုဖြည့်ရှင်းဖို့တာဝန်ရှိတာကမြန်မာပြည်သားတွေဖြစ်ပါတယ်တရုတ်လည်းမဟုတ်ပါဘူးအမေရိကန်လည်းမဟုတ်ပါဘူးခက်တော့တိတ်ခက်ခဲပါလိမ့်မယ်အချိန်ယူရပါလိမ့်မယ်
တရုတ်ကဒီဝါရီကိုကူညီထောက်ပံ့နေရဟာမြန်မာအစိုးရအပေါ်အပြေးအယူလို့ဈေးစစ်ဖို့ဒါ bargaining chips အနေနဲ့သုံးတယ်လို့တချို့ကတွက်ကြပါတယ်ဟုတ်ပါသလား
bargaining chip for what
ဘာအတွက်ဈေးစစ်ရမှာလဲ
သူတို့ရဲ့စီးပွားရေးအကျိုးအတွက်ဘာညာပေါ့ခင်ဗျာ
I don't think they need that they have bargaining chips already
ဒီတော့ကမလိုအပ်ဘူးထင်ပါတယ်သူတို့ကအကြက်ကန်ဈေးစစ်စရာမလိုတော့ပါဘူးမြန်မာဘက်ကငွေကြေးအမြောက်များလိုအပ်နေပါတယ်တရုတ်ဘက်ကဒီငွေတွေကိုချင်းနိုင်ပါတယ်အထူးသဖြင့်တရုတ်ဖွင့်ထားတဲ့အခြေခံအစအဥပန်းတွေရှိနေပါတယ
်တစ်ဆက်တည်းမိကျင်တာကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိုဘားမားလက်ထက်ကထားရှိရတဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအခုဆွန့်လွှတ်လိုက်ပြီလို့ဆိုရမလားခင
်ဗျ The Trump administration would like to destroy any remnants of the Obama administration
Trump အစိုးရကအိုဘားမားအစိုးရလုပ်ခဲ့တဲ့များတစ်ခုမကြံဖျက်ဆီးခြင်းနေတာပါအောင်မြင်မှုဟူသမျှလည်းဖျက်မှာပါပဲသူပြောတဲ့မိန့်ခွန်းလေးမှာကိုဖော်ပြနေပါတယ်
တရုတ်ဘက်ကမြန်မာကိုသုံးပြီးတော့အိန္ဒိယသမုဒ္ဒရာကိုကြီးစိုးလာနိုင်တယ်ဆိုရတာမဟာဗျူဟာပြဿနာပေါ့ခင်ဗျာဒါကတော့ Trump အစိုးရ Green Side ဘူးဆိုတဲ့သဘောလားကြီးရော
I understand yes China wants access to the Indian Ocean mean, just listen to the people who do know.
သူဆိုအဖွဲ့ကဒီချင်းတွေကိုတရှိနားလဲသူတွေပြောတာကိုလဲသူနားမထောင်ပါဘူးစကော့မာရှယ်ဟာတိတ်ကောင်းပါတယ်ဒါပေမဲ့သူတို့ဟာဒီကိစ္စအတွက်ရေရှည်မှုရတဲ့ချမှတ်တဲ့နေရာမှာလွှမ်းမိုးမှုလုံးဝမရှိပါဘူးဘာမှမတတ်နိုင်ပါဘူးဒါဝန်ထဲကြောင်းတဲ့ကိစ္စပါပြည်သူ့ကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေရှိနေသည်မြတ်စစ်တပ်ကအာဏာချုပ်ကိုင်နေဦးမှာပ
စစ်တပ်ကအကြောင်းပြနေစရာမလိုတော့ပါဘူးအခုလဲသူတို့ကအာဏာချုပ်ကင်ထားတာပါပဲတော်ဆန်းစုကြည်ရဲ့အရသားဆိုအဖို့အကန့်အသတ်တွေအဆမတန်ရှိနေတာပါဒါပေမဲ့စစ်တပ်ရဲ့ထိန်ချုပ်မှုရုတ်ရော့သွားနိုင်တဲ့အခြေအနေတွေရှိပါတယ်တိုင်းနာလက်နက်ကိုင်အဖွဲ့တွေမိမ့်မိုက်ယူယူနဲ့မဟုတ်တာတစ်ခုခုလုံးမလာရင်ဥပမာလွတ်လပ်ရေးယူမယ်ဆိုတာမျိုးနောက်တစ်ချက်ကလဲမြန်မာလူ့ဖွဲ့စည်းအတွင် တဲ့လူဖွဲ့စည်းဖြစ်လာဖို့လည်းလိုအပ်ပါတယ်အခုလောလောဆယ်မှာတော့တိတ်မတွေ့ရသေးပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာတစ်ခုကတော့တိုင်းသားလက်နက်ကိုင်ပြဿနာစီစီးပွားရေးနဲ့သာပတ်သက်တယ်ဒီဒေသတွေဖွံ့ဖြိုးတိုးတက်လာပြီဆိုရင်ဘယ်သူမှအသက်ဆုံးပြီးလက်နက်ကိုင်တိုက်တော့မှမဟုတ်ဘူးဆိုတဲ့အယူဆဖြစ်ပါတယ်ဆရာကြီးဘယ်လိုသဘောပါလဲ
Well, but the point is you've got to change the constitution to allow economic development. You've got to allow the.
ဒါနဲ့ဒီလိုဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ကဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ဆုံးပြင်ရပါလိမ့်မယ်။ဒေတာအနာပိုင်းတွေသူတို့ဒေတာနဲ့ဆိုင်တဲ့အခွန်အောက်တွေကိုသုံးစွဲနိုင်ခွင့်ပေးရပါမယ်။ဒေတာဥပဒေပြုလွှတ်တော်တွေကိုပို့ပြီးတော့အာဏာအနှင်းရပါလိမ့်မယ်။ဥပဒေပြုခွင့်ထိန်းချုပ်ခွင့်တွေပေးရပါလိမ့်မယ်။အဲ့ဒါမှစူပူတောင်းညမှုတွေကြာဆင်းသွားပါလိမ့်မယ
်မြန်မာနိုင်ငံတွင်းကခက်ခဲလာတဲ့တိုင်းရင်းသားပြဿနာတွေအကြောင်းမြန်မာအရေးကျွမ်းကျင်သူပေါမောက်ခဒေးဗစ်စတိန်ဘာနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်သွားကြတာပါရှင်။ VOA ကနေအခုအတန်းလွှင့်နေတဲ့တနိုင်းစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတော့လာမယ့်စနေနေ့ည9:00နာရီတိုင်းလေးလိုက်အစီအစဉ်မှာဘာအကြောင်းနဲ့ဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါ။ကျွန်တော်ရှင်များရှင်တရားပြည်နယ်မှာဗိုလ်ချုပ်ကျေးဇူးစိုက်ထူတဲ့အစီအစဉ်အတွက်အခြေအပြင်ဖြစ်စရာတွေကြုံရပြီးတဲ့နောက်လူဝဲရင်စစ်တပ်နဲ့ဖြည့်ရှင်ဖို့ပြည်နယ်ဝန်ကြီးချုပ်ကတတိပေးလိုက်တဲ့အတွက်မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေလည်းတချို့ပြန်ပေါ်လာပါတယ်မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားဘလောက်ထိဆက်ရှိဖို့လိုအပ်နေပါလဲနှစ်ပေါင်းများစွာစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာစစ်ကောင်ဆောင်တွေရဲ့အာဏာမက်မောမှုတသက်ကြောင့်လားနိုင်ငံကြီးကောင်းဆောင်တွေရဲ့အားနဲ့ချက်ကြောင့်လားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်မှာစွန့်နေကြရအောင်ပါရှင်။သောရရှင်တွေရဲ့အမြင်တွေကိုပါဝင်စွန့်နေကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်စွန့်နေမင်းများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့စဉ်ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ VOA American တိုက်ရိုက်တိုက်ရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အားကစားကဏ္ဍရဲ့အလဲပါ POA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးထားပါရယ်ကိုရန်နိုင်ကစူးစီးတင်ပြထားပါရယ်ရှင
်ဒီမှာပါကျွန်တော်ရန်နိုင်ပါ POA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နော်British Open ကောက်စည်းပြိုင်ပွဲမှာတော့အီတလီနိုင်ငံသား Francesco Molinari အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဂျာမနီကွင်းလယ်လူ Mezzo Ozil လက်ရွေးစင်အသင်းကနေအနားယူလိုက်ပါပြီ။2020 Tokyo Olympic အထိမ်းအမှတ်အယုတ်တွေကိုတော့တနင်္ဂနွေနေ့ကဂျပန်လူထုကိုပထမဆုံးအကြိမ်ပြသခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံမှာပြီးခဲ့တဲ့ဂျာတာရီနေ့ကနေတနင်္ဂနွေနေ့အထိကျင်းပခဲ့တဲ့ British Open ကောက်စည်းပြိုင်ပွဲမှာတော့အီတလီနိုင်ငံသား Francesco Molinari အနိုင်ရပြီးတော့
champion ဖြစ်သွားပါတယ်။သူကတမတ်ရိုက်ချက်ထက်၈ချက်လျှော့ရိုက်ပြီးတော့စုစုပေါင်း186ချက်နဲ့အနိုင်ရပြီးတော့ champion ဖြစ်သွားတာပါ။ဒါဟာသူ့အတွက်တော့ပထမဆုံး major ဆုဖလားလည်းဖြစ်သလိုအီတလီနိုင်ငံသားတွေတဲကပထမဆုံး major ဖလားကိုအနိုင်ရလည်းဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာ American က Tiger Woods နဲ့နောက်ဆုံးနှစ်အလယ်လောက်မှာရှေ့ကနေဦးဆောင်ခဲ့ပေမဲ့ဒီနံပါတ်17နဲ့12တွေမှာတမတ်ရိုက်ချက်တွေထပ်ပိုရိုက်ခဲ့တာကြောင့်စုစုပေါင်း296ချက်နဲ့ပူးတွဲအဆင့်6ပဲရခဲ့ပါတယ်ခင်ဗျာ2020 Tokyo Olympic ပြိုင်ပွဲအတွက်အထိမ်းအမှတ်ရုပ်တွေကိုတော့ပြသလိုက်ပါပြီ Tokyo မြို့မှာတနင်္ဂနွေနေ့ကပထမဆုံးအကြိမ်ဂျပန်လူလူကြားမှာပြသခဲ့ပြီးတော့နာမည်လဲပေးခဲ့ပါတယ် Olympic ပြိုင်ပွဲအထိမ်းအမှတ်ရုပ်ကိုတော့ Mirai Towa လို့နာမည်ပေးထားပြီးတော့မတန်ဆန်း Olympic ပြိုင်ပွဲအထိမ်းအမှတ်ရုပ်ကိုတော့ Sumaiti လို့နာမည်ပေးထားပါတယ် Mirai Towa ဆိုတဲ့အဓိပ္ပာယ်ကတော့ထာဝရအဆုံးမရှိတဲ့အနာဂတ်လို့အဓိပ္ပာယ်ရပြီးတော့ Sumaiti ကတော့အလွန်အင်အားကြီးသောဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေမှာတော့ဂျမနီကွင်းလယ်လူမဲဆိုအိုဇိုဟာဂျမနီလယ်ရေးစင်အသင်းကနေအနားယူလိုက်ပြီးဖြစ်ပါတယ်လူမျိုးရေးခွဲခြားမှုတွေကြောင့်လယ်ရေးစင်အသင်းမှာစက်ကစားလို့စိတ်မရှိတော့ပဲအနားယူလိုက်တာဖြစ်ပါတယ်အိုဇိုကတော့ဂျမနီအသင်း2014ကဖလားမှာအနိုင်ရတော့ကတော့သူ့ကိုဂျမန်လို့သတ်မှတ်ခဲ့ပြီးရှုံးတဲ့အချိန်မှာတော့သူ့ကိုပြပြောင်းကြည့်ချနေထိုင်သူလို့တုံ့ပြောဆိုခဲ့တယ်ဆိုပြီးတော့ညင်ညာပြက်ထဲမှာပြောထားပါတယ်ပြီးခဲ့တဲ့ကမ္ဘာဖလားမှာဂျမနီအသင်းအဆက်တကွဲနဲ့အုပ်စုအဆင့်ကနေထွက်ခဲ့ရပြီးနောက်ဂျမန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌကလည်းသူ့ကိုဝေဖန်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်အိုဇိုဟာတူဂီနယ်ဘွားဖြစ်ပြီးတော့ပြီးခဲ့တဲ့မေလကတူဂီသမတ်အာရိုဝန်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်သူ့ပေါ်ဝေဖန်တိုက်ခိုက်မှုတွေလည်းတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာအဲဘရာဇီးလ်တိုက်စစ်မှုနေမာကသူ့အနေနဲ့ PSG အသင်းနဲ့တူချန်ပီယံစ်လိဖလားကိုအနိုင်ရကျင်တယ်လို့ပြောလိုက်ပါတယ
်ကျွန်တော်ရဲ့ဤမှန်ချက်ကအတူတူပါပဲအများနဲ့အနိုင်ရနိုင်လို့ပါအသင်းအနေနဲ့တစ်နှစ်တစ်နှစ်ရည်မှန်းချက်တွေပိုကြီးလာတယ်ကျွန်တော်တို့ပြောပါတယ်ကျွန်တော်တို့တာဝန်လည်းရှိတယ်ကျွန်တော်တို့စီကဘာတွေမျှော်လင့်ကြတယ်ကျွန်တော်တို့ကလည်းဆုဖလားတွေအများကြီးရပြီးတော့အောင်မြင်ဖို့မျှော်လင့်ပါတယ်ဒီထက်မှာချန်ပီယံလိဖလားကိုလည်းကျွန်တော်တို့ဘူးဆွဲကြင်ပါတယ်ဒါကကမ္ဘာအကြီးဆုံးပြိုင်ပွဲပ
ါဘွာဖလားဘောလုံးပွဲမှာအောင်မြင်မှုမရခဲ့တဲ့အတွက်သူ့အနေနဲ့စိတ်မကောင်းဖြစ်မိတယ်လို့ဆန်တိုစ်မြို့မှာလုပ်တဲ့ဒီ Red Bull ဘောလုံးပွဲအတွက်မှာပြောခဲ့တာပါနေမဟာကမ္ဘာဖလားဘောလုံးပွဲနောက်ပိုင်းဒါပထမဆုံးအချိန်ပြီးဒီရိုင်းနဲ့တွေ့ဆုံတာဖြစ်သလိုပထမဆုံးအချိန်ဘောလုံးပြန်ကစားရလည်းဖြစ်ပါတယ်ဗျာလီဗာပူးအသင်းကတော့ဘရာဇီးလ်ဂိုးသမားအယ်လီဆန်ကိုစံချိန်နဲ့ပြောင်းရွှေ့ကြည့်ပေးပြီးတော့ဝယ်လိုက်ပါတယ်ရိုမာအသင်းမှာကစားနေတဲ့ဘရာဇီးလ်ဂိုးသမားအယ်လီဆန်ကိုလီဗာပူးကဂိုးသမားတွေထဲမှာအမြင့်ဆုံးပြောင်းရွှေ့ကြည့်စံချိန်ဖြစ်တဲ့ပေါင်66သန်းနဲ့ဝယ်လိုက်တာဖြစ်ပါတယ်ဒါကြောင့်လီဗာပူးအသင်းအနေနဲ့အခုလာမယ့်ဘောလုံးရာသီမှာဘယ်လောက်ထိအောင်မြင်မှုရမလဲဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာRial Madrid အသင်းကတော့ Brazil လူငယ်တိုက်စစ်မှု Vinicius Junior ကို Euro 46သန်းပေးပြီးတော့ဝယ်လိုက်ပါတယ် Brazil နိုင်ငံ Flamengo အသင်းမှာကစားနေတဲ့ Vinicius Junior ဟာအသက်18နှစ်သာရှိသေးပြီးတော့ Real အသင်းမှာကစားမှာနဲ့ပတ်သက်ပြီးတော့လဲသူကအခုလိုပြောပါတယ
် Fico aqui no Real Madrid sim e fico na primeira equipe que
Real Madrid အသင်းရဲ့ Winston Wilson ကစားမှာကတကယ့်ကိုထူးကြပါတယ်ပြောမပြတတ်အောင်ဝမ်းသာမိပါတယ်ကျွန်တော်အနေနဲ့ဖျားသခင်ကိုကျေးဇူးတင်တယ်လို့ကျွန်တော်ကိုအများအားကူညီပေးခဲ့တဲ့ကျွန်တော်ရဲ့မိသားစုနဲ့တငယ်ချင်းတွေကိုလည်းကျေးဇူးတင်ပါတယ်။ဖလာမင်ဂိုအသင်းမှာကစားတယ်လို့ကျွန်တော်အနေနဲ့ဒီမှာကစားနိုင်ပြီးတော့အဲ့ဒီထက်လည်းပိုကောင်းအောင်ကစားနိုင်ပါတယ်။အခုလိုမျိုးရိုနယ်ဒိုဘီသားမှာထိုင်ခွင့်ရတာလည်းတကယ့်ကိုပြောမပြနိုင်လောက်အောင်ဝမ်းသာမိပါတယ်။ကျွန်တော်ရဲ့ကစားပုံကတော့ရိုနယ်ဒိုထက်ဆောက်လို့ရှိရင်နေမားနဲ့ပိုဆင်ပါတယ်။ဒါပေမဲ့နှစ်ယောက်စလုံးနဲ့နည်းနည်းစီတူလို့ရှိရင်ပိုကောင်းပါပါ။
ရီယယ်အသင်းဟာမနစ်ကချန်ပီယံစ်လိဖလားကို၃နှစ်သက်တိုက်ရပြီးတဲ့နောက်မှာအသင်းရဲ့အဓိကကြတဲ့နီးပြဇီဒန်းနဲ့ပေါ်တူဂီတိုက်စစ်မှုရိုနောလ်ဒိုတို့လည်းအသင်းကနေထွက်ခွာခဲ့ပါတယ်။နီးပြဇီဒန်းနေရာမှာစပိန်နီးပြဟောင်းလိုပက်တဂီနဲ့အစားထိုးခဲ့ပြီးတော့ကစားသမားတွေတဲကတော့ဆိုစီဒက်အသင်းကအယ်ဗာရိုအိုရီယိုဇိုလာနဲ့လူအန်အသင်းကအွန်ဒရီလူနင်တို့ကိုဒီနေ့မှခေါ်ယူထားပါတယ်ခင်ဗျာ။စပိန်နီးပြလူအီစ်အန်ရီကေကတော့သူ့အနေနဲ့စပိန်အသင်းရဲ့ကစားပုံကိုပြောင်းမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။ပြန်တဲ့အနေနဲ့ပြီးခဲ့ကမ္ဘာဖလားမှာဒုတိယဆင့်ရှုံးထွက်ကနေထွက်လာပြီးတဲ့နောက်မှာနီးပြားတဲ့အန်ရီကေအနေနဲ့အသင်းကိုဘယ်လိုပုံစံနဲ့ဆက်သွားမလဲဆိုတဲ့အပေါ်သူ့ရဲ့ပထမဆုံးသတင်းစာရှင်းလင်းပွဲအတွက်မှာအခုလိုပြောခဲ့တာဖြစ်ပါတယ
်။ Sí que se puede evolucionar, de hecho yo ya lo he hecho, ya tuve esa experiencia en un club grande que no había ganado ningún título el año que anterior al
que estaba. ကျွန်တော်ဒီကစားပုံတိုင်းဆက်ပြီးတော့ကစားသွားမှာဖြစ်ပါတယ်။ဒါကတော့တံပြားဖြစ်စရာမရှိပါဘူး။ကျွန်တော်တို့ကစားသမားတွေရောအသင်းကပါဘောလုံးကိုကန်ကစားချင်တာပါ။ဒီတိုင်းကစားသွားဖို့လည်းကျွန်တော်တို့ရွေးထားပါတယ်
။စပိန်သင်းဟာပြီးခဲ့တဲ့2018ကမ္ဘာဖလားမကစားခင်ရပ်ပိုင်းလိုမှာပဲနီးပြလိုပတ်တက်ဂီကိုယာတုကနေဖယ်ရှားခဲ့ပြီးတော့သူ့နေရာမှာအရင်စပိန်နောက်တန်းလူဟောင်းဒီယာရိုကယာယီနီးပြဖြစ်နဲ့တာဝန်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA အပတ်စဉ်အားကစားကဏ္ဍကိုကိုရိုင်းနိုင်ငံစူးစီတင်ပြသွားတာပါရှင် VOA American အစံကိုလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလမီတာ190ရောကနေဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နိုင်မှာ Asia Set 7ကနေတိုက်ပိုင်းယူကြည့်ရှုနိုင်ကြပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်
ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေကိုတနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ video အစီအစဉ်ဖြစ်နေတဲ့အင်္ဂလိပ်စာလေ့လာနိုင်တဲ့တမင်းနစ်စာအင်္ဂလိပ်စာနဲ့မချေမောရဲ့အင်္ဂလိပ်စာအစီအစဉ်ကိုလေ့လာကြည့်ရှုနိုင်ပါတယ်အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းကပြောပြပေးပါဦး
ပါကစ္စတန်နိုင်ငံမှာမဲဆန္ဒရှင်106တန်းနီးပါးမဲပေးခဲ့ကြပြီးအကြမ်းဖက်မှုတွေကြုံရတဲ့လွတ်တော်ရွေးကောက်ပွဲတွေပြီးဆုံးပြီးနောက်မကြာခင်မဲရီတဲမှုတွေစတင်တော့မှဖြစ်ပါတယ်ဒီနေ့ရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေစတင်မဲပေးပြီးနိုင်ငံအချင်းမှာပဲနိုင်ငံနောက်တောင်ဘက်ကကွတ်တာမြို့မှာမဲုံတစ်ခုရှိဘုံပောက်ကွဲမှုဖြစ်ရမှာတော့လူ30တယောက်ထက်မနည်းသေဆုံးပြီး40လောက်ထဏ်ရသွားပါတယ်အစ်စတန်ဆွေအဖွဲ့ကတော့တက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့တာပါတိကျဖြစ်ရတဲ့ခုဖြစ်အီရန်နိုင်ငံနဲ့နယ်စပ်ဘလူချစ်စတန်ပြည်နယ်ကလူစုလမ်းဝေးရဲ့ဒေသမှာမဲရုံဝန်ထမ်းတွေနဲ့လုံခြုံရေးတပ်ဖွဲ့တွေလိုက်လာတဲ့ရင်နှီးတစ်ခုကိုတနသမားတွေချုံကိုတက်ခိုက်ခံခဲ့ရတဲ့အကြောင်းလဲစစ်တပ်ပြောဝင်ရကပြောဆိုပေးပါတယ်အမေရိကန်ထက်လွတ်တော်နိုင်ငံရဲ့ဆက်ဆံရေးကော်မတီရဲ့ဒီကနေ့ကြားနာပွဲတွင်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာပြီးခဲ့တဲ့သတင်းပတ်ထက်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ထိပ်သီးတွေ့ဆုံခဲ့တာအပါအဝင်အမေရိကန်ရုရှားဆက်ဆံရေးနဲ့ပတ်သက်လို့ထွက်ဆိုမှုမျှော်လင့်ရပါတယ်ဖင်လန်နိုင်ငံဟယ်ဆင်ကီမြို့ကအမေရိကန်ရုရှားထိပ်သီးဆွေးနွေးပွဲဟာအင်တာမအရေးကြီးတယ်လို့ကမ္ဘာကြီးအတွက်အကျိုးရှိမဲ့ဆွေးနွေးမှုဖြစ်တဲ့အကြောင်းလဲကြားနာပွဲမတိုင်ခင်မနေ့တုန်းကပဲဝန်ကြီးပွန်ပီယိုကပြောဆိုထားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ညီစွန်းမှုတယ်လို့ဆွဆွဲထားတဲ့ Playboy model မျိုးသမီးကိုငွေပေးတင်မတင်ကိစ္စအတွက်သမ္မတနဲ့သူ့ရဲ့ကိုယ်ပိုင်ရှင်နေမက်ကယ်ကိုရင်တို့ဆွေးနွေးခဲ့ကြတဲ့အသံမှတ်တမ်းတစ်ခုကိုအမေရိကန်ရုတ်တရက် CNN ကမနေ့တုန်းကပဲထုတ်လွှင့်လိုက်ပါတယ်။သမ္မတရွေးကောက်ပွဲမှာထရန့်ရှင်ပြိုင်နေစဉ်2016ခုနှစ်တည်းတုန်းကဆွေးနွေးမှုကိုရှင်းနေဖြစ်သူကလျှို့ဝှက်အသံဖန်ထားတဲ့မှတ်တမ်းကိုတော့ကိုရင်ရဲ့ကိုယ်ပိုင်ရှင်နေ Larry Davis က CNN ကိုအသုံးပြုဝင်ပေးလိုက်တာပါ။လောင်နေငယ်တောင်မဲမှာဒင်းလာနေကရေကတာဖြူချမှုကြောင့်အခုချိန်ထိအတိပြုနိုင်တဲ့တည်ဆုံးသူရေတွေဟာ19ဦးတိရှိနေပြီးလူပေါင်းရာနဲ့ချီပျော်ဆုံးနေစေဖြစ်တယ်လို့ထောင်နဲ့ချီရဲ့ဒေသခံတွေလည်းအိုးမဲ့မဖြစ်နေပါဗါးအတာဖူပြည်နယ်ကစပီယန်စနန်းနွားရေကတာတင်းလာနေနောက်မဲနှုံးကဖြူချရမှာတော့ကုဗမီတာတန်း9000လောက်ပမာဏရှိတဲ့ရေတွေလူနေရပ်ကွက်ထဲစီစဉ်ပြီးရာနဲ့ချီရဲ့အိမ်တွေရေနောက်မျောပါခဲ့တယ်လို့ဒေသခံတွေလည်းအိုးအိမ်ဆုံးကတွေ့ပြကြရတာပါဒီချမ်းမြို့တော့တောင်ဘက်ကီလိုမီတာ950အကွာရေကတာချုပ်ပေါက်မှုကြောင့်အိုးမဲ့ရင်မဲ့ဖြစ်သူ6600ကျော်တိရှိနေပါတယ်
။တရင်အချင်းချက်ကိုကောင်းလင်းဥကျညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီကဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အတိုင်းရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00ထိလိုင်းဒိုမီတာ24 kHz 7.3 MHz လိုင်းဒိုမီတာ32 kHz 9.35 MHz နဲ့လိုင်းဒိုမီတာ40 kHz 9.30 MHz ကနေဖန်ယူနာဆင်နေပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းဆက်မရှင်လမ်းပါစေရှင်ကျွန်မအနံငေါပ
This program has come to you from the Voice of America, Washington.